Welcome to the Voice of America in Burmese.
ဘီအန်ရဲ့ကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ပြကြပါစီခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဇွန်လ23ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်ဒီကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ2440 51နဲ့တိုင်းလမီတာ190ပြန် VO ရဲ့ Facebook စာမျက်နှာကပါစတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပါပါ
ကျွန်မအင်ဂျင်နိုင်ပါရှင်ဒီကနေ့မနက်ခင်းနောက်ဆုံးရသတင်းတွေထဲမှာတော့မန္တလေးတိုက်ခိုက်မှုတွေအတွက်ကုလသမဂ္ဂနဲ့နိုင်ငံတကာကသတိပေးလိုက်တဲ့အကြောင်းနဲ့မြမအရေးနိုင်ငံတကာကူညီဖြည့်ရှင်းနိုင်ရေးအမေရိကန်ဒုဝန်ကြီးနဲ့ကုလအထူးကိုယ်စားလှယ်တို့ဆွေးနွေးခဲ့တဲ့သတင်းအပါအဝင်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတင်ဆက်ပါသွားမှာပါရှင
်။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီလိုသတင်းတွေတင်ဆက်ပြီးမှတော့မြမပြည်ဆိုင်ရာသတင်းတပုတ်ထဲမှာတင်ပြချင်တာကကချင်ပြည်နယ်မိုးမောက်မြို့ကစာတင်ကြောင်းပောက်ကွဲမှုမှာဒေသခံတူဘယ်လိုပြောကြပါသလဲ။
ကတိကျောင်းမှာဒုနိုင်ခွဲတော့ကဂုံးနှလုံးခွဲတော့ဗျာမတရားနဲ့ကောင်းဆောင်နေနေပြီလို့ပြောတာပဲ
ဒီအကြောင်းနဲ့တူဘူဂျုံအီးမင်းအောင်လှန်ရဲ့ရုရှားခီးစဉ်ပေါ်နိုင်ငံရေးအကဲခတ်တွေရဲ့သုံးတဲ့ချက်တခါထိုင်းနိုင်ငံမှာမြန်မာအများစုရှိရာဒေသတွေမှာကိုဗစ်ကူးစက်မှုတွေတိုးလာနေတဲ့အကြောင်းနဲ့တူစတဲ့သတင်းပေးပို့ချက်တွေအပြင်အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်သွားဖို့ရှိနေပါတယ်ပတ်စင်ကဏ္ဍတွေမှာအမေရိကန်နိုင်ငံကြီးအကြောင်းဒီကောင်းစရာနဲ့အင်္ကာညဆွေးနွေးခန်းကိုပြန်လည်တင်ဆက်ဖို့ရှိနေပါတယ်။အခုအရင်ဆုံးတော့ဗုဒ္ဓနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဲ့အင်ဂျင်နိုင်တဲ့အတူတင်ပြသွားပါမယ်ခင်ဗျာ
။မန္တလေးမြို့မှာအင်္ကာနေ့ကစစ်ကောင်စီတပ်တွေနဲ့မန္တလေးပြည်သူ့ကာကွယ်ရေးအဖွဲ့ PDF MDY တို့ကြားအပြန်အလှန်ပစ်ခတ်ခဲ့တဲ့သတင်းတွေနဲ့ပတ်သက်လို့အကြမ်းဖက်မှုပုံစံအားလုံးကိုရှုံချတဲ့အကြောင်းကုလသမဂ္ဂကပြောကြားလိုက်ပါတယ်။နယူးယောက်ကုလသမဂ္ဂဌာနချုပ်မှာအင်္ဂါနေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရစတီဗင်ဒူဂျရစ်က
Myanmar to the Tamidol remains the same and I think we've seen even today reports very disturbing reports of violence in Mandalay.
ဒီကနေ့ထိတ်လန့်စရာကောင်းတဲ့မန္တလေးကအကြမ်းဖက်မှုသတင်းကိုကျွန်တော်တို့ကြားသိမြင်တွေ့ခဲ့ရပါတယ်အကြမ်းဖက်မှုပုံစံအားလုံးကိုထပ်ပြီးရှုံချပါတယ်ဒီမိုကရေစီငြိမ်းချမ်းရေးလူ့ခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးအတွက်မြန်မာပြည်သူတွေရဲ့လှုပ်ရှားမှုတွေအပေါ်ကုလသမဂ္ဂရဲ့မစုံမနစ်ထောက်ခံမှုကိုထက်လောင်းအတည်ပြုပါတယ်လို့သူကပြောသွားတာပါဒါပြင်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘာဂနာကလည်းဒီကရေသတင်းဘက်ကကုလသမဂ္ဂအထွေထွေညီလာခံအတွင်းမြမအရေးဆွေးနွေးတင်ပြရာမှာကြီးမားတဲ့အကြမ်းဖက်မှုတွေရဲ့ NDA နဲ့ပတ်သက်လို့သတိပေးခဲ့တယ်လို့တက်နိုင်သမျှထိန်းသိမ်းသိမ်းသိမ်းလှုပ်ဆောင်ကြဖို့လဲတိုက်တွန်းခဲ့တဲ့အကြောင်းစတီဖင်ဒူဂျရစ်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အလားတူမန္တလေးမှာဖြစ်ခဲ့တဲ့မနေ့ကပစ်ခတ်တိုက်ခိုက်မှုတွေအတွက်စိုးရိမ်မကင်းဖြစ်ခဲ့တဲ့အကြောင်းရန်ကုန်အခြေစိုက် American ကနေဒါနဲ့ပြင်သစ်တန်ယုံတို့ကအသီးသီးထုတ်ပြန်ကြေညာခဲ့ကြပါတယ်။မန္တလေးမြို့မှာအရက်သားတွေတေဆုံးဒဏ်ရာရတာရှိနိုင်တယ်ဆိုတဲ့သတင်းတွေအပါအဝင်ပြစ်ခတ်မှုသတင်းတွေကိုစောင့်ကြည့်နေတယ်လို့ရန်ကုန် American တန်ယုံကအင်္ဂါနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဂျွန်လ22ရက်နေ့မနေ့ကမန္တလေးပြစ်ခတ်မှုတွေအတွင်းလက်နက်ကင်တွေဘက်က4ရောက်တေဆုံးခဲ့ပြီးလုံခြုံရေးတပ်ဖွဲ့ဝင်တချို့အပြင်းထန်ဒဏ်ရာရခဲ့တယ်လို့စစ်ကောင်စီကတော့ပြောပါတယ်ရှင်။
ဆရာနာသိမ်းပြီးနောက်ပိုင်းကန့်ဝက်ဆန္ဒပြမှုတွေနဲ့တိုက်ခိုက်မှုတွေပေါ်ပေါက်ခဲ့တဲ့မြန်မာနိုင်ငံမှာအင်္ဂါနေ့ကမြန်မာလူညုံရေးတပ်ဖွဲ့တွေနဲ့ဒေသခံလက်နက်ကင်တပ်ဖွဲ့တွေအကြားပစ်ခတ်မှုတွေကြောင့်ထိခိုက်သေဆုံးမှုတွေရှိခဲ့ပါတယ်။မန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တချို့ရှိတဲ့ဒီမန္တလေးမြို့ချမ်းမြသာစီမြို့နယ်အတွင်းကထွန်းနှုံးရက်ကွက်54လမ်း111လမ်းတောက်ကအဆောက်အုံတစ်ခုကိုစစ်တပ်ကမနေ့မနက်ပိုင်းဝင်ရောက်စီးနင်းရမှာအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့တယ်လို့ဒီကာကွယ်ရေးတပ်ဖွဲ့ရဲ့တာဝန်ရှိသူတူဖြစ်တဲ့ဗိုလ်စည်းကွက်က VOA ကိုပြောပါတယ
်ဖွဲ့ငယ်လေးတပ်ဖွဲ့ပေါ့နော်ခါးခါးရနေရောအဓိကတော့တို့ကဝင်စီးသွားတာကြာဝင်စီးသွားတာဖြစ်တဲ့အဲ့မှာတို့ကဝင်စီးရောကျွန်တော်တို့ကအတွင်းထဲမှာကျွန်တော်တို့ကအဲ့ဒီမှာလက်နက်ကျွန်တော်တို့ကအတွင်းထဲမှာနှစ်ခုပဲရှိတယ်ကအဲ့ထက်မှာအဲ့မှာထားရတာနော်နောက်ခုပဲကြည့်တော့ကျွန်တော်တို့ကနောက်ခုနဲ့ပြန်ပြတ
ယ်စစ်ကောင်စီရဲ့တည်င်းထုတ်ပြန်ချက်မှာတော့အပြန်အလှန်ပြစ်ခတ်မှုအတွင်းလက်နက်ကင်တွေဘက်က၄ရောက်တေဆုံးပြီး ဒုံညွန်ကြီးတပ်ဖွဲ့ဝင်တချို့အပြင်းထန်ဒဏ်ရာရခဲ့တယ်လို့ဖော်ပြထားပါတယ်။မန္တလေးမြို့ကဖြစ်ရတဲ့ပတ်သက်လို့ပိုပြီးသိရှိရအောင်စစ်ကောင်စီရဲ့ပြန်ကြားရေးဒုဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကို BOA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်မရရှိခဲ့ပါဘူး။မန္တလေးမြို့မှာစစ်တပ်တပ်ဆွဲထားတဲ့နေရာတွေမှာမကြာခဏဆိုသလိုပောက်ကွဲမှုတွေရှိခဲ့ဘူးပေမဲ့အခုလိုစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေအပြန်အလှန်ပြစ်ခတ်တာကတော့ဒီလူချင်းဟာပထမဦးဆုံးပဲဖြစ်ပါတယ်။ပြစ်ခတ်မှုတွေဖြစ်ပွားပြီးနောက်မြို့ပေါ်နေရာအတော်များများမှာလုံညုံဤတပ်ဖွဲ့ဝင်တွေအင်အားအများအပြားနဲ့ကားရီဆိုင်ကယ်တွေကိုစစ်ဆေးနေသလိုလုံညုံဤလည်းတင်းကျပ်ထားပါတယ်ခင်ဗျာ
မြန်မာစစ်တပ်ရဲ့အကြမ်းဖက်လုပ်ရက်တွေနဲ့ဖိနှိပ်မှုတွေအဆုံးသက်ရေးနိုင်ငံတကာအတိုင်းအဝိုင်းရဲ့ကြိုးပမ်းမှုတွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနဒုတိယဝန်ကြီးဝင်းဒီရှာမန်နဲ့ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှာရနာဘဂနာတို့ဝါရှင်တန် DC မှာမနေ့ကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အင်္ဂါနေ့ကတွေ့ဆုံရမှာအရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့မကြာသေးခင်တုန်းကထုတ်ပြန်တဲ့အချက်၅ချက်ပါဘုံသဘောတူညီချက်ကိုမြန်မာဆရာပိုင်းမြန်မာဆရာနာပိုင်းတွေလိုက်နာအောင်တွန်းအားပေးဖို့ဆွေးနွေးခဲ့ကြောင်းလဲအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ် Net Price ကသတင်းထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိစေဖို့မြန်မာပြည်သူတွေရဲ့ကြိုးပမ်းအားထုတ်မှုတွေကိုပံ့ပိုးကူညီဖို့မြန်မာနိုင်ငံတွင်းအကာအကွယ်မဲ့နေသူတွေအတွက်အရေးပေါ်လူသားချင်းစာနာမှုအကူအညီတွေရရှိစေဖို့နဲ့ဒုက္ခသည်တွေခိုလုံခွင့်တောင်းခံသူတွေကိုလုံခြုံမှုနဲ့ခိုလုံနေထိုင်ခွင့်ပေးရေးဒေသရင်းနိုင်ငံတွေကိုအားပေးဖို့ဆွေးနွေးခဲ့ကြောင်းလည်းဖော်ပြထားပါတယ်။ကုလသမဂ္ဂအထူးအရေးမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှာရနာဘဂနာဟာသူ့ရဲ့အာရှဒေသတွင်းခီးစဉ်အပြီးမှာနယူးယောက်ကုလသမဂ္ဂဌာနချုပ်ကိုရောက်ရှိနေတဲ့အချိန်တွင်အခုလိုအမေရိကန်အစိုးရထိတ်တန့်အရာရှိတွေနဲ့တွေ့ဆုံဆွေးနွေးကြတာပါဒီတော့တွင်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းဘက်ကလုံခြုံရေးကောင်စီမှရောအထွေထွေညီလာခံမှာပါနိုင်ငံတွင်းရှိနေတဲ့အင်အားစုအလုံးအနေနဲ့အပြုသဘောဆောင်တွေ့ဆုံဆွေးနွေးပြီးပြန်လည်ရင်ကြားစီရေးကနေတဆင့်အစွမ်းကုန်ထိမ့်သိမ့်ဆောင်ရွက်ဖို့ငြိမ်းချမ်းတဲ့အဖြေရှာကြဖို့တိုက်တွန်းထားပါတယ်ရှင်
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဥပဒေမဲ့ဖမ်းဆီးထိန်းသိမ်းမှုတွေနဲ့နှင်းပန်းနှိပ်စက်မှုတွေရှိနေကြောင်းနိုင်ငံတကာလူ့အခွင့်အရေးအဖွဲ့ HRW ကပြောကြားလိုက်ပါတယ်။ဆယ်ကျော်သက်လူငယ်တဦးဆိုရင်လည်းလုံခြုံရေးတပ်ဖွဲ့တွေကအပြင်းထန်ရိုက်နှက်ပြီးရေကြီးတဲ့လေပင်မြုပ်အောင်ထားပြီးနှင်းဆက်ခဲ့ကြောင်းနယူးယောက်အခြေစိုက် HRW ရဲ့အင်္ဂါနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ HRW အဆိုအရမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေဟာအသက်16နှစ်အရွယ်ယောက်ျားလေးတူကိုအပြင်းထန်ရိုက်နှက်ပြီးသူ့ကိုမြေတွင်းထဲမှာလေပင်အထိနှိပ်စက်ခဲ့တယ်လို့ဆိုပါတယ်။မေလအစောပိုင်းကလူညိုရေးတပ်ဖွဲ့ဝင်တွေနေအိမ်မှာဝင်ရောက်စီးနင်းပြီးဆန္ဒပြခေါင်းဆောင်ဖြစ်တဲ့ဆိုပြီးဆွဆွဲဖမ်းဆီးခဲ့တာလို့ပြောပါတယ်။သူ့ကိုဖမ်းဆီးထားချိန်မှာလဲစနတ်တင်တဲ့ခေါင်းကိုရိုက်နှက်ခဲ့တာမျိုးရှိသလိုအင်းစိန်ထောင်ကိုမပို့ခင်စစ်ကြောရေးမှာတပတ်ကြာထိန်းသိမ်းပြီးရက်စက်တဲ့နီလန်ပေါင်းစုံနဲ့စစ်တပ်ကညံပန်းနှိမ့်ဆက်ခဲ့ကြောင်းအဲ့ဒီစေကျော်တက်ရွယ်ယောက်ျားလေးက HRW ကိုပြန်ပြောပါတယ်သူ့အတော့နောက်ပိုင်းမှာခံဝန်ချက်နဲ့ပြန်လှုပ်ပေးခဲ့ပါတယ် HRW ရဲ့အခုနောက်ဆုံးသတင်းထုတ်ပြန်ချက်နဲ့ပတ်သက်လို့မြမစစ်အာဏာပိုင်တွေဘက်ကလက်တလုံးတုတ်ပြန်တာမျိုးမရှိသေးပါဘူးမြမနိုင်ငံမှာ February 1ရက်နေ့စစ်အာဏာသိမ်းပြီးနောက်ပိုင်းအနည်းဆုံးလူပေါင်း 6,000 ကျော်ဖမ်းဆီးခံရသလိုလုံခြုံရေးတပ်တွေရဲ့ပြစ်ခတ်နှိမ်နှင်းမှုကြောင့်လူပေါင်း800ကျော်တည်ဆုံခဲ့ရတယ်လို့ AAB သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.13 ဘိုင်းဒိုမီတာ40 kHz 8413ဘိုင်းဒိုမီတာ51 kHz 5859နဲ့ဘိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဟုတ်တပူးနေနေခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ကျမတို့စီစဉ်တွေကိုရုပ်တံနဲ့ပါဖြည့်ဆွက်တင်ဆက်နေပါတယ်ဒီစီစဉ်တွေကို VOA မြန်မာပိုင်းရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါရဲ့ရှင်။အခုတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြမှာပါ။ အီရန်နိုင်ငံက website အများပြားမှာအမေရိကန်အစိုးရကထိန်းချုပ်လိုက်ကြောင်းဖော်ပြထားတဲ့စာသားတွေကိုအင်္ဂါနေ့မှာတွေ့ကြရပါတယ်။အီရန်အစိုးရနဲ့ပတ်သက်နေတဲ့သတင်း website တွေကိုအကြောင်းပြချက်ရှင်းရှင်းလင်းလင်းမသိရဘဲအမေရိကန်ကထိန်းချုပ်လိုက်ပုံရတယ်လို့အီရန်မီဒီယာတွေကအတည်ပြုခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနကို VOA ကမှတ်ချက်ပေးဖို့မေးမြန်းခဲ့ပေမဲ့ချက်ချင်းတုံ့ပြန်ချက်မရပါဘူး။ AP သတင်းဌာနကတော့မှန်မှန်ကန်တဲ့သတင်းတွေဖြန့်ဝေမှုနဲ့ပတ်သက်တဲ့ website အများစုအပါအဝင်စုစုပေါင်း300,000လောက်ကိုအမေရိကန်ကပိတ်လိုက်တာဖြစ်ကြောင်းအမည်မဖော်လိုသူအမေရိကန်အရာရှိတဦးကိုကိုးကားဖော်ပြခဲ့ပါတယ်။ရုတ်တရက်အပိတ်ခံလိုက်ရတဲ့ website တွေထဲမှာတော့အင်္ဂလိပ်ဘာသာနဲ့ထုတ်လွှင့်နေတဲ့အစိုးရပိုင် Press TV ရုတ်တံအစီအစဉ်အရက်ဘာသာနဲ့ထုတ်လွှင့်နေတဲ့ El Alam နဲ့ယီမင်နိုင်ငံကဟူတီတပုံတွေရဲ့ El Masra ဂျိုတူရုတ်တံသတင်းအစီအစဉ်လည်းပါဝင်ပါတယ်။ website တွေထဲမှာတော့ Parent အမိတ်နဲ့ American အစိုးရကထိန်းချုပ်လိုက်ကြောင်းစာသားတွေကို American ပြည်ထောင်စုစုံစမ်းစစ်ဆေးရေး Bureau FBI ကုတန်းရောင်းဝယ်ရေးဌာနနဲ့လုံခြုံရေး Bureau တို့ရဲ့တင်ကေတတစိုက်တွေနဲ့အတူတွေ့ရပါတယ်ရှင
်။ American ပြည်ထောင်စုမှာဇူလိုင်လ4ရက်နေ့လွတ်လပ်ရေးနေ့ကျရင်အရွယ်ရောက်သူ80ရာခိုင်နှုန်းကိုကိုဗစ်ကာကွယ်ဆေးအနည်းဆုံးတစ်လုံးထိုးပြီးသားဖြစ်ဖို့အမေရိကန်သမ္မတဂျိုးဘိုက်တန်ကရည်မှန်းထားချက်နဲ့လွဲမဲ့ပုံရှိနေပါတယ်။ဒါပေမဲ့လည်းနောက်ထပ်သတင်းပတ်အနည်းငယ်တွင်ရည်မှန်းချက်နဲ့ပြည့်မီနိုင်တယ်လို့အင်ဘီရောသမ္မတကနေပြီးဒီအင်ဘီရောရုံးကနေပြီးတော့ခန့်မှန်းထားပါတယ်
။ We will meet the 70% goal for ages 27 and older by the end of July 4th weekend.
အသက်28နှစ်နဲ့အထက်80ရာခိုင်နှုန်းအတွက်ဇူလိုင်4ရက်ရည်မှန်းချက်နဲ့ပြည့်မိပါတယ်။18နှစ်ကနေ26နှစ်အရွယ်တွေကာကွယ်ဆေးထိုးတာပြီးစီးဖို့ကတော့နောက်ထပ်သတင်းပတ်အနည်းငယ်လိုပါလိမ့်မယ်လို့အင်ဘီရောရဲ့ကိုဗစ်ရောဂါတုတ်ပြန်ဆောင်ရွက်အဖွဲ့ညှိနှိုင်းမှု Zef Giant ကပြောဆိုသွားတာပါ။ကာယရောဂါကူးစက်မှုတွေရောပါလာနေတဲ့အမေရိကန်နိုင်ငံမှာလူရသည်အားလည်းရက်ကိုပျော်ပျော်ဝဝခံစားနိုင်တဲ့အထည်ပုံမှန်အခြေအနေပြန်ရောက်လာနေကြောင်းလဲအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားကြပါတယ်။အမေရိကန်မှာမကြသေးခင်ကသတင်းပတ်တွေကဆလို့ကိုဗစ်ရောဂါကူးစက်မှုတွေနဲ့သေဆုံးမှုတွေတိတိတသားရောနှဲလာနေပြီးတစ်နှစ်ကျော်ကြာကာယရောဂါထိန်းချုပ်ရေးအတွက်နှာခေါင်းစည်းတက်ဖို့ခက်ခွက်ခွာနေကြဖို့ကန့်သတ်ချက်တွေကိုဖယ်ရှားပြီးလုပ်ငန်းတွေမှာလည်းပြန်လည်လည်ပတ်နေချိန်မှာလူငယ်အတော်များများကတော့အကြောင်းမျိုးမျိုးပြပြီးကိုဗစ်ကာကွယ်ဆေးထိုးဖို့ကိုစိတ်မဝင်စားပဲဖြစ်နေကြပါတယ်။အင်ဘီရောကိုဗစ်ဆိုင်ရာညှိနှိုင်းမှုဇိုင်းယန်ကတော့ဇူလိုင်လ4ရက်နေ့တတ်မှတ်ရက်နောက်ပိုင်းမှာလူငယ်တွေကာကွယ်ဆေးထိုးနိုင်အောင်ဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံမှာအစိုးဆုံးအခြေအနေတွေကိုရှောင်လွှဲနိုင်ဖို့အချိန်အနည်းငယ်သာကြံတော့တဲ့အကြောင်းအာဖဂန်နစ္စတန်နိုင်ငံအခြေစိုက်ကုလသမဂ္ဂယုံအကြီးအကဲကတတိပေးလိုက်ပါတယ်စစ်ပွဲမှာပါဝင်နေသူတွေအလုံးအနေနဲ့အကြမ်းဖက်လုပ်ရက်တွေကိုဆွတ်လွတ်ပြီးငြိမ်းချမ်းရေးကိုရှေ့ရှုကြဖို့လေကုလသမဂ္ဂအထွေထွေမှုချုပ်ရဲ့အထူးကိုယ်စားလှယ်ဒီဘိုရာလော်ရန့်စ်ကတိုက်တွန်းခဲ့ပါတယ
် There is only one acceptable direction for AfghanistanOne acceptable direction.
Afghanistan နိုင်ငံအတွက်လက်ခံနိုင်စရာဥတီချက်ကတခုပဲရှိပါတယ်။စစ်မြေပြင်ကိုရှောင်ရှားပြီးဆွေးနွေးပွဲစကားဝိုင်းကိုဥတီကြရမှာပါလို့ Afghanistan နိုင်ငံအခြေစိုက်ကုလသမဂ္ဂယုံအကြီးအကဲကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အင်္ဂါနေ့အစည်းအမြင်အစည်းအဝေးမှာပြောဆိုလိုက်တာဖြစ်ပါတယ်။အမေရိကန်ရဲ့ဂျောင်းဝင်ဆေးဆက်မှုနဲ့ကာတာနိုင်ငံဒိုဟာမြို့မှာပြီးခဲ့တဲ့နှစ်စက်တင်ဘာလကတာလီဘန်တွေနဲ့အာဖဂန်အစိုးရကိုယ်စားလှယ်တွေစတင်ဆွေးနွေးခဲ့ကြပေမဲ့နောက်ပိုင်းမှာရပ်ဆိုင်းသွားတဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေပြန်ဆနိုင်အောင်တွန်းအားပေးကြဖို့လေလုံခြုံရေးကောင်စီနဲ့ဒေသရင်းနိုင်ငံတွေကိုတိုက်တွန်းခဲ့တာပါတူရကီနိုင်ငံအစ္စတန်ဘူမြို့မှာပြီးခဲ့တဲ့ဧပြီလတည်းဆွေးနွေးမှုတွေပြန်ဆနိုင်ဖို့တူရကီကာတာနဲ့ကုလသမဂ္ဂတို့ကကြိုးပမ်းခဲ့ကြပေမဲ့တာလီဘန်တွေကဖိတ်ကြားချက်ကိုအလေးမထားခဲ့ကြပါဘူးတချိန်တည်းမှာပဲတာလီဘန်တွေရဲ့တိုက်ခိုက်မှုတွေနဲ့အကြမ်းဖက်မှုတွေတိုးလာနေတာပါပြီးခဲ့တဲ့နှစ်ကနဲ့စာရင်ဒီနှစ်2021ခုနှစ်ပထမ3လအတွင်းမှာအရက်သားသေဆုံးမှုဟာ30ရာခိုင်နှုန်းညီပါတိုးလာခဲ့ပြီးစာတင်ကြောင်းတွေအကူအညီပေးရေးဝန်ထမ်းတွေနဲ့လူနည်းစုတွေအပေါ်တိုက်ခိုက်မှုတွေအများပြားရှိခဲ့ကြောင်းလဲကုလသမဂ္ဂကပြောဆိုထားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ခရိုင်ပေါင်း380ရဲ့တဝက်ကျော်ဟာမေလာဇန်းကစတာလီဘန်တွေလက်ထက်တာလီဘန်တွေလက်ထဲကျရောက်ခဲ့ကြောင်းလဲကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောဆိုခဲ့ပါတယ်ရှင်။
အမေရိကန်ရဲ့နေတိုမဟာမိတ်တပ်ဖွဲ့တို့ဆယ်စုနှစ်နှစ်ခုကြာဒီအာဖဂန်နစ္စတန်စစ်ပွဲကိုအဆုံးသတ်ပြီးတော့တပ်တွေကိုပြန်လည်ရုပ်သိမ်းနေချိန်မှာပဲနိုင်ငံအနှံ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။အင်္ဂါနေ့ကတိုက်ပွဲအတွင်းတာလီဘန်တွေမကြသေးခင်ကသိမ်းပိုက်ထားတဲ့နေရာတချို့ကိုပြန်လည်ရယူနိုင်ခဲ့ကြောင်းတာဝန်ရှိသူတွေကပြောပါတယ်။နိုင်ငံခြားတပ်တွေတရားဝင်စတင်ရုပ်သိမ်းတဲ့မေလ၁ရက်နေ့ကစပြီးတာလီဘန်တွေကထိန်းချုပ်ရာနေမြေတွေကိုတိုးချဲ့လာနေရမှာခရိုင်ပေါင်း60အထိသိမ်းပိုက်လာနိုင်ပြီဖြစ်ကြောင်းအမေရိကန်ကလေ့ကျင့်ပေးထားတဲ့အာဖဂန်တပ်ဖွဲ့တွေကိုလည်းထိခိုက်သေဆုံးစေတဲ့အထိတိုက်ခိုက်မှုတွေများပြားလာနေတာပါတာလီဘန်တွေစီးရအသာရနေတာကြောင့်အမေရိကန်မှာ2001စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုခံရတဲ့နှစ်ပတ်လည်နေ့နောက်ဆုံးထားပြီးနိုင်ငံခြားတပ်တွေကိုအားလုံးပြန်လည်ရုပ်သိမ်းသွားတဲ့အခါအာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေတကြော့ပြန်ကြီးစိုးလာမှာကိုလည်းစိုးရိမ်မှုတွေထွက်ပေါ်နေပါတယ်အမေရိကန်အစိုးရကတော့သမ္မတဂျိုးဘိုင်ဒန်အမေအတိုင်းတပ်တွေကိုပြန်လည်ရုပ်သိမ်းနေကြောင်းတင်းလာနေကပဲထပ်မံအတည်ပြုပြောကြပါတယ်တန်တမာနေမြေဒီမှာတာဝန်ပေးထားတဲ့တပ်ဖွဲ့တွေကလွဲလို့ဂျန်နယ်တပ်ဖွဲ့တွေအားလုံးအာဖဂန်နစ္စတန်နိုင်ငံကနေပြန်လည်ရုပ်သိမ်းမှာဖြစ်ပြီးစက်တင်ဘာလဆန်းပိုင်းမှာအပြီးသတ်မှာဖြစ်ပြီးအစီအစဉ်အပြောင်းလဲမရှိကြောင်းအမေရိကန်ရဲ့ပန်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရခါဘီကတည်င်းနောက်တွေကိုပြောကြပါတယ်အာဖဂန်နစ္စတန်နိုင်ငံကအမေရိကန်တပ်ဖွဲ့တွေရဲ့ထွက်ဝဲကျော်ကိုရုတ်သိမ်းမိဖြစ်ကြောင်းလဲအမေရိကန်စစ်တပ်ကပြီးခဲ့တဲ့တည်င်းပတ်မှာပြောကြားခဲ့ပါတယ်ခင်ဗျာ
ဗုဒ္ဓဘုနစ်နေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေနေ6နာရီကနေ9နာရီထိတင်ဆက်နေပါရရှင်။ကျမတို့ရဲ့အစီအစဉ်တွေကိုတိုက်ရိုက်ကြည့်ရှုနားဆင်နေကြတဲ့အတွက်လည်းကျေးဇူးထူးတင်ပါရယ်။အခုတော့ဗုဒ္ဓဘုနစ်နေနေခင်အစီအစဉ်တွေသတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ကြရပါတင်ဆက်ကြရအောင်ပါကိုညဝင်းအောင်ကြီး
။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်တို့နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ခင်မှာအရင်ဦးဆုံးသတင်းပေးပို့ချက်တွေကိုဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါရယ်။အရင်ဦးဆုံးကတော့ဒီမြန်မာနိုင်ငံမှာအာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကိုအတိမတ်ပြုတဲ့နိုင်ငံရှိတယ်ဆိုတာပြသခြင်းလို့ဗိုလ်ချုပ်မူကြီးမြောင်းလိုင်းရုရှားနိုင်ငံကိုတွားရောက်တာဖြစ်တယ်လို့မြန်မာအရေးလေးလာသုံးသပ်သူတွေကဆိုပါတယ်ဗိုလ်ချုပ်မူကြီးရဲ့ခရီးစဉ်ကနေမြန်မာနဲ့ရုရှားကြားအစိုးရချင်းထက်စစ်တပ်ချင်းဆက်ဆံရေးပုံမူရင်းနှီးမှုရရှိနိုင်တယ်လို့သုံးသပ်နေကြတာပါစစ်ကောင်ဆောင်ရဲ့ရုရှားခရီးစဉ်အပေါ်ရန်ကုန်ကလာတဲ့သုံးသက်ချက်ကိုတော့ကိုရဲမွန်ကပြောပြပေးပါအောင်ဗျာ
ရုရှားကာကွယ်ရေးဝန်ကြီးရဲ့ဖိတ်ကြားချက်နဲ့မော်စကိုမြို့တော်မှာကျင်းပနေတဲ့နိုင်ငံတကာလုံခြုံရေးညီလာခံကိုအာဏာသိမ်းစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူဝင်းမင်းအောင်လှိုင်တက်ရောက်နေပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့အပေါ်နိုင်ငံတကာအတိုင်းအဝန်းကဝေဖန်ပြစ်တင်နေတယ်လို့အနောက်နိုင်ငံတွေကပြစ်မှတ်ထားတန်ခတ်မှုတွေလုပ်နေချိန်မှာဗိုလ်ချုပ်မူကြီးကိုယ်တိုင်ရုရှားနိုင်ငံကိုတွားရောက်နေတာဖြစ်ပါတယ်စစ်ကောင်စီအပေါ်ထောက်ခံတဲ့နိုင်ငံရှိတယ်ဆိုတာပြသဖို့သွားတာဖြစ်တယ်လို့နိုင်ငံရေးလေးလာတုံးသက်သူဦးတန်းစိုးနိုင်ကတုံးသက်ပါတယ်။သူခီးစဉ်ကနေမြန်မာနိုင်ငံအတွက်ထူးခြားတဲ့ပြောင်းလဲမှုတွေရှိလာမှာမဟုတ်ဘူးလို့လည်းသူကတုံးသက်ပါတယ်
။ကျွန်တော်သိထူးခြားပြောင်းလဲမယ်လို့မထင်ပါဘူးခင်။ဘာဖြစ်လို့လဲဆိုတော့ဟိုသွားကြတာကတော့ဟိုနိုင်ငံကလုံခြုံရေးပြဿနာနဲ့ပတ်သက်ပြီးတော့အမြင်ဆွေးနွေးညှိနှိုင်းကြတဲ့အစည်းအဝေးဖြစ်ပါတယ်။ဒါတစ်ခုပေါ့နော်။နောက်တစ်ခုကတော့သူကတီးကြအရင်ကျွန်တော်တို့သမရပူတင်နဲ့လည်းသူတွေ့ဆုံဆွေးနွေးဖို့အစီအစဉ်ရှိဘူးလို့လည်းသိရပါတယ်။အဲ့လိုသိရတဲ့အခါကျတော့ဘယ်လိုမှကျွန်တော်တို့ဗမာပြည်ပြဿနာနဲ့ပတ်သက်တဲ့ကိစ္စကိုဒီနှစ်ဖက်တွေ့ဆုံဖို့ဆိုတာမျိုးပါမျိုးစွာလည်းမဖြစ်နိုင်ဘူးလို့ကျွန်တော်ယူဆပါတယ်နော်။ဒါပေမဲ့ဘာဖြစ်လို့သွားတာလဲဆိုတော့စစ်ကောင်စီကိုအတိမြတ်ပြုတဲ့နိုင်ငံတကာကဖွဲ့စည်းပြီးရှိတယ်နိုင်ငံတွေရှိတယ်ဆိုတာကိုပြသခြင်းလို့သွားတယ်လို့ကျွန်တော်ယူဆပါလေခင်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့အပေါ်ဝေဖန်ပြစ်တင်တဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂအထွေထွေညီလာခံကဇွန်လ18ရက်နေ့ကပဲချမှတ်ခဲ့ပါတယ်ဆုံးဖြတ်ချက်မူကြမ်းကိုနိုင်ငံပေါင်း119နိုင်ငံမဲခွဲဆုံးဖြတ်ခြင်းကရုရှားနိုင်ငံကမဲမထည့်ပဲနေခဲ့တဲ့36နိုင်ငံထဲမှာပါပါတယ်အဲ့ဒီဆုံးဖြတ်ချက်မှာမြန်မာနိုင်ငံအပေါ်လက်နက်မယောင်းကြဖို့လည်းတောင်းဆိုထားပါတယ်မြန်မာစစ်တပ်ဟာရုရှားအပအဝင်အရှိဥရောပကဆက်လက်နေတဲ့ထောင်လိုင်းရေးတုံးပစ္စည်းတွေဝယ်ယူနေတာဖြစ်လို့အခုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ခီးစဉ်မှာလည်းဆက်လက်နဲ့ဝယ်ယူရေးကိစ္စတွေလည်းပါနိုင်နေလို့နိုင်ငံရေးလှိလာတုံးသက်သူဦးတန်းစိုးနိုင်ကမြင်ပါတယ်
။ပါနိုင်ပါတယ်။ပါနိုင်တဲ့ကိစ္စတော့အဓိကအဖြစ်ကျွန်တော်တို့ဆက်လက်နဲ့ရောင်းဝယ်တဲ့ ကိစ္စတွေတော့ပါနေပါတယ်နော်ဒါတွေကဒါတွေတော့ဒါကဒီရုရှားတမ်မော်ရဲ့လုံညူရေးမှုနဲ့သူတို့အခုအမှန်ပြပါဖြစ်နေတဲ့အခြေအနေပေါ်မှာသူတို့တမ်မော်တို့သူတို့လိုအပ်တာတွေနော်စီရီမာချဘူးဝယ်ယူဖို့နော်စတဲ့ကိစ္စတွေတော့ကျွန်တော်တော့ပါနေနေလို့ကျွန်တော်တော့မှန်းဆကြည့်ပါလေခင်
အနန္တစစ်ကောင်စီကိုအမေရိကန်ပြည်အောင်စုဥရောပတမက္ကနဲ့အခြားနိုင်ငံတချို့ကမြန်မာစစ်ကောင်စီအပေါ်ပြစ်မှတ်ထားပြီးစီးပွားရေးအရပိတ်ဆို့တာတွေလုပ်နေချိန်မှာစစ်ကောင်စီကရုရှားအစိုးရရဲ့ထောက်ခံမှုကိုရယူဖို့ကြိုးစားနေတာပါဒါပေမဲ့လက်တွေ့မှာတော့မြန်မာစစ်ကောင်စီကိုအစိုးရတည့်ရဲ့အနေနဲ့ထောက်ခံမဲ့အနေအထားမတွေ့ရဘူးလို့လည်းသတင်းစာဆရာဦးစီသူအောင်မြင့်ကတုံ့တက်ပါတယ်ရုရှားနဲ့မြန်မာကြားအစိုးရချင်းထက်စစ်တပ်ချင်းဆက်ဆံရေးတာပိုခိုင်မာကောင်းခိုင်မာနိုင်တယ်လို့သူကပြောပါတယ
်ရုရှားကလည်းသူခါတိုင်းလိုပဲအဲဒီအနေပြီးတော့မှအငွေပေးချေနိုင်တယ်ဗျာဆိုရင်သူလက်စစ်လက်နဲ့တရှိပြီးရောင်းမှာပဲဒါသူလည်းရောင်းနေကြပဲနောက်သူဆက်ဆံရေးထူထောင်တာတွေလည်းပုံမှန်ထူထောင်ထားမှာပဲအဲဒါဆိုစစ်ပတ်ချင်းဆိုတဲ့ဥစ္စာကရုရှားနဲ့မှမဟုတ်ဘူးလက်ရှိဒီဗမာစစ်တပ်ကဟိုတကဘာလုံးရစစ်တပ်တွေနဲ့အဆက်အသွယ်အဆက်အဆံရှိနေတာပဲလေအမေရိကန်စစ်တပ်နဲ့ဆိုရင်လည်းသူဟိုဥစ္စာပေါ့နော်ကွန်ဖက်နေပါလေအွန်လိုင်းကွန်ဖက်နေပါလေမှာဆိုရင်လည်းဒါဆုံတာပဲဆိုတော့စစ်တပ်အနေနဲ့အတိမတ်ပြမှုပဲသူဥစ္စာသူရမှာအဲ့တော့ဟိုပြောမယ်ဆိုရင်တော့အစိုးရတရားအနေနဲ့သူကြိုးစားတဲ့ဟာတွေကတော့အောင်မြင်တာမတွေ့ရဘူးအခုဒီလိုမျိုးသူသွားလိုက်တဲ့ခါကျတော့ပုံပြီးတော့ပေါ်လွင်သွားတာပေါ့ပေါ်လွင်သွားတယ်ဆိုတာကအရင်ခေတ်ဆက်ဒီအစိုးရကိုပေါ့နော်အရင်စစ်အာဏာရှင်အစိုးရတွေကိုထောက်ခံပေးလာတဲ့ရုရှားကအခုဆိုရင်ဒီစစ်တပ်ကိုစစ်ကောင်းဆောင်တွေကိုအစိုးရအနေနဲ့ထောက်ခံပေးမယ်ဆိုတဲ့အရေးအယောင်မျိုးမတွေ့ရဘူးဆိုတာတော့ပေါ်လွင်သွားတာပေါ့အဲ့ဒါလိုပဲနားလည်ပါတယ
်ရုရှားနိုင်ငံကအင်ရှင်အဖြစ်ကျင်းပတဲ့6ချိန်မြောက်နိုင်ငံတကာလုံခြုံရေးညီလာခံကိုဇွန်လ22ရက်နေ့ကနေ24ရက်နေ့အထိကျင်းပမှာဖြစ်ပြီးဗိုလ်ချုပ်မွန်းဦးမင်းအောင်လှိုင်နဲ့အတူဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းဒုတိယဗိုလ်ချုပ်ကြီးရဲဝင်းဦးကာကွယ်ရေးဦးတည်ချုပ်ရေဗိုလ်ချုပ်ကြီးမိုးအောင်တို့လည်းရုရှားခီးစင်မှာလိုက်ပါသွားကြပါတယ်ဒါဟာစစ်အာဏာသိမ်းပြီးနောက်စစ်တပ်ကောင်ဆောင်ဗိုလ်ချုပ်မွန်းဦးမင်းအောင်လှိုင်ရဲ့ဒုတိယမြောက်နိုင်ငံခြားခီးစဉ်ဖြစ်ပါတယ်ဧပြီလတုန်းကလည်းအာဆီယံအဖွဲ့အတွင်းမြမအရေးဆွေးနွေးပွဲကျင်းပတဲ့အင်ဒိုနီးရှားနိုင်ငံကိုတွားရောက်ခဲ့ပါတယ်ခင်ဗျာ
အကဲခတ်တွေရဲ့အမြင်နဲ့ပတ်သက်လို့ကိုရဲမော်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာမကြခင်နားဆင်ရမယ့်ကိုဗစ်နဲ့သက်ဆိုင်တဲ့သတင်းဆောင်ပါတွေမတိုင်ခင်မှာအခုတော့မိုးမောင်မြို့ကစာတင်ကြောင်းပေါက်ကွဲမှုအကြောင်းကိုလည်းပြောပြခြင်းပါတယ်ကချင်ပြည်နယ်မိုးမောင်မြို့အထက်တန်းကျောင်းမှာမနေ့ဇွန်22ရက်နေ့မနေ့ပိုင်းကပေါက်ကွဲမှုဖြစ်ပွားပြီးဆရာမတူဦးအပါဝင်အ ਨੇ စုံလူ2ဦးထိခိုက်ဒဏ်ရာရသွားပါတယ်ဘယ်သူလက်ချက်ဖြစ်တယ်ဆိုတာအတိအကျမသိရသေးပါဘူးဖားကန်းနဲ့မူညင်းမျိုးနယ်တွေမှာအခုရပိုင်းတွင်တိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံတွေကလည်းပြောပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်သတင်းကိုတော့ဥက္ကမောင်စိုးမင်းပြောပြပေးပါအောင်ဗျာ
။ကချင်ပြည်နယ်မုံမောက်မျိုးနယ်မှာစစ်ကောင်စီတပ်တွေနဲ့ KIA အကြားစစ်ရေးတင်းမာမှုတွေရှိနေစေအချိန်မှာပဲမုံမောက်မျိုးစာတင်ကျောင်းမှာမနေ့မနေ့ပိုင်းကပေါက်ကွဲမှုဖြစ်ပွားခဲ့တာပါ။ဒီပေါက်ကွဲမှုနဲ့ပတ်သက်ပြီးမုံမောက်ဒေသခံတယောက် VOA ကိုအခုလိုပြောပါဗျာ။စာ
တင်ကျောင်းမှာဟုတ်နိုင်ခဲတော့ကဒီပကုံးကလုံးပဲတော့ဆံမတယောက်နဲ့ကောင်းဆောင်နေနေဖြစ်လို့တော့ပြောတာပဲ
ဒီပောက်ကွဲမှုနဲ့ပတ်သက်ပြီးဘသူလက်ချက်ဆိုတာအတိအကျမသိရသေးကြောင်းပြောပါတယ်ပောက်ကွဲမှုဖြစ်ပြီးနောက်ကျောင်းသူကျောင်းသားတွေအကြရုပ်ရုပ်တဲတဲဖြစ်ခဲ့တယ်လို့မိဘတွေကကလေးတွေကိုလာရောက်ခေါ်ယူတာတွေရှိခဲ့ပြီးကျောင်းပိတ်လိုက်ရပါတယ်နောက်ရက်တွေမှာကျောင်းဆက်ပိတ်မပိတ်ကိုတော့ကြီးညာတာမကြားရသေးကြောင်းလည်းဒေသခံကပြောပါတယ်မိုးမောက်မြို့နယ်အတွင်းမှာပြီးခဲ့တဲ့လတွေကမြို့တိရွာအနီးမှာစစ်ကောင်စီတပ်တွေနဲ့ KIA ကြားတိုက်ပွဲပြင်းထန်ခဲ့တယ်လို့လောလောဆယ်မှာလည်းဒေသတွင်းမှာစစ်ကောင်စီဘက်ကတပ်အင်အားတွေဖြည့်တင်းတာရှိနေပြီးဂျိုးကြားခြုံကိုတိုက်ခိုက်တာတွေရှိတယ်လို့စစ်ရေးတင်းမာမှုတွေလည်းရှိနေဆဲဖြစ်ပါတယ်။မနေ့ဂျွန်လ21ရက်တနင်္လာညနေပိုင်းကတော့ကချင်ပြည်နယ်မိုးညင်းမြို့နယ်အတွင်းမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ကြောင်းဒေသခံတွေကပြောပါတယ်။ဖားကန်ဒေသဘက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲကတော့တမရော်ရင်တန်းကို KIA ကကြားဖြတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတဦးကအခုလိုပြောပါတယ်
။ဒီရောင်းမှာတောက်တုတ်မှာဟိုချင်းနဲ့တမခံကြားကိုမြင်တော့ KIA ကြီးပြီးတော့လက်မကြည့်တဲ့သူကစစ်ကောင်စီဘက်ကခုနှစ်ယောက်လောက်ကြားတယ်လို့ပြောတယ်။ဟိုပါဂျေရိုတပီးတပက်ကတပီးလို့ပြောတယ်။အဲ့ဒီတော့မလေးရညနေတော့ကဖာကန်တို့ဆိုင်မှာမကုန်လို့ဝင်ပွေတယ်တနက်ဒီဖြစ်တယ်ဒါမှခံပါလေဘယ်လိုစက်ခံကူမော်ကလည်းလက်လက်ကြီးကြီးဖြစ်တယ်ပေါ့နော်
ဒ ီတိုက်ခိုက်မှုဟာညနေ3နာရီလောက်မှဖြစ်ခဲ့ပြီးနှစ်ဖက်အသေးပြောက်စည်းရင်ကိုတီးကြအတည်ပြုနိုင်တာမရှိသေးပါဘူးမနေ့တနင်္လာနေ့ညနေပိုင်း6နာရီလောက်ကလည်းမိုးညင်းတဲ့နာမအကြာပြည်တော်စုလမ်းမကြီးပေါ်မှာလက်နက်ကြီးတန်တွေအပါအဝင်ပြစ်ခတ်တန်တွေကိုညနေပိုင်းအထိကြားနေရပေမဲ့တိုက်ပွဲဖြစ်ပွားမှုအခြေအနေကိုအသေးစိတ်မသိရသေးကြောင်းဒေသခံကပြောပါတယ်ဖေဖော်ဝါရီလ1ရက်နေ့စစ်ကောင်စီကအာဏာသိမ်းယူပြီးနောက်ပိုင်းကချင်ပြည်နယ်အတွင်းမှာတပ်မတော်နဲ့ KNA ကြားမလာတဲ့မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တာဖြစ်ပါတယ်အာဏာသိမ်းမှုမဖြစ်မီကအစိုးရနဲ့ KNA ကြားနှစ်ဖက်အပြစ်ခတ်ရစရေးအတွက်ဆွေးနွေးတာတွေရှိခဲ့ပေမဲ့လက်ရှိအခြေအနေမှာတော့ငြိမ်းချမ်းရေးအတွက်ပြန်လည်ဆွေးနွေးမယ့်အလားအလာတော့မရှိသေးပါဘူးခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပြည်သက်စီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်ပြည်ရေးမြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ပြည်ရေးမြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းပြည်ရေးမြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချင်းကိုတစုတစီရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ VOA ရဲ့ဗုံနုနဲ့မနက်ခင်းရေဒီယိုအစီအစဉ်တွေကိုသောရရှင်နေနားဆင်နေရတာဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ဒီထိုင်းနိုင်ငံကကိုဗစ်အခြေအနေကိုလည်းကြည့်ရအောင်ပါ။ထိုင်းနိုင်ငံမှာရက်ပေါင်း120အတွင်းအပြည့်ဝပြန်ဖွင့်သွားဖို့ပြင်ဆင်နေချိန်မှာပဲပြည်နယ်10ခုမှာကိုဗစ်ကူးစက်မှုတွေတိုးလာနေပါတယ်ဒီအကြောင်းထိုင်းချေဆိုင် VOA သတင်းတော့မအေးမာကပြောပြမှာဖြစ်ပါတယ
်ထိုင်းနိုင်ငံမှာကိုဗစ်ကပ်ပိုးတွေလူဦးရေကနန်းအထက်မြင့်တက်လာတဲ့ပြည်နယ်တွေကိုထိုင်းကျန်းမာရေးဌာနကဖော်ပြခဲ့ရမှာမြန်မာနိုင်ငံသားတွေအများဆုံးအလုပ်လုပ်ကြနေတဲ့စမုတ်ပရာကန်စမုတ်စခွန်ချွန်ဘူရီပထုံထာနီနွန်ထဘူရီဆုံခလာပြည်နယ်တွေပါဝင်နေပါတယ်ထိုင်းတောင်ပိုင်းဆုံခလာပြည်နယ်ကဆက်ယုံကြီးရှိယုံမှာအလုပ်သမား800ကျော်ကပ်ပိုးကူးစက်နေတာကြောင့်နေမြေကျန်းမာရေးဌာနတွေကယာယီတဲတွေပြင်ဆင်ပြီးအရေးပေါ်ကုသရေးလုပ်ငန်းတွေလှုပ်ဆောင်နေတယ်ဆိုပြီးပြည်နယ်အာဏာပိုင်တွေကပြောပါတယ်အလုပ်သမားတွေစုဝေးနေထိုင်တဲ့နေရာတွေဆက်ယုံအလုပ်ယုံတွေကနေကိုဗစ် -19 စတုတ္ထလိုင်းမလွဲမရှောင်နိုင်ဖြစ်လာနိုင်ခြေရှိတယ်ဆိုပြီးကျန်းမာရေးဌာနကတာဝန်ရှိသူတွေကသတိပေးနေပါတယ်ဆက်ယုံအလုပ်ယုံတွေမှာကရောဂါမကူအောင်စီကံထိန်ချုပ်မှုအားနည်းနေတာကိုကျန်းမာရေးတာဝန်ရှိသူတွေကထောက်ပြနေကြပါတယ်။ပြီးခဲ့တဲ့ AB လကလေးကကိုဗစ်ကပ်ရောဂါဖြစ်နေတဲ့ဆုံခလာပြည်နယ်ကငါးတစ်တာဆက်ယုံမှာတော့မြန်မာနိုင်ငံသား60ကျော်ကိုဗစ်ကပ်ပိုးတွေ့ရှိခဲ့ပြီးဆက်ယုံကိုအစပိုင်းကယာယီပိတ်ခဲ့ပါတယ်။နောက်ပိုင်းမှာတော့အလုပ်သမားအားလုံးရဲ့သုံးပုံနှစ်ပုံလောက်ကိုသာကိုဗစ်ကပ်ရောဂါပိုးရှိမရှိစစ်ဆေးပြီးဆက်ယုံကိုပြန်ဖွင့်ခဲ့ပါတယ်။ဆက်ယုံပြန်ဖွင့်ချိန်မှာတော့အလုပ်သမားတွေအချင်းချင်းစေတနာဝန်ထမ်းတာဝန်ယူပြီးကျန်းမာရေးစစ်ဆေးမှုတွေသာလုပ်ပေးခဲ့ရကြောင်းစေတနာဝန်ထမ်းလုပ်ပေးခဲ့ရတဲ့အလုပ်သမားတဦးကပြောပြပါတယ
်။ကိုဗစ်ဆိုတာဖြစ်တယ်မဖြစ်ဘူးဆိုတော့ကျွန်တော်တို့လည်းတိကျမသိရဘူးလေ။တို့ကဘယ်လိုအပူချိန်များတဲ့လူရဲ့ကျွန်တော်အောက်ဆီဂျင်နည်းတဲ့လူရဲ့ဆိုရင်တို့ကခေါ်တယ်။ခေါ်ပြီးတို့ဆေးရုံပို့တယ်။အခုလိုမျိုးကျွန်တော်တို့ဒီချာချာဒီချာစစ်ပေးတာချင်းတော့မရှိဘူးကျွန်တော်တို့မှလောက်ရတာဆိုလို့အဲသုံးခုပေါ့အောက်ဆီဂျင်စစ်တယ်သွေးပေါင်ချိန်တိုင်းတယ်ပြီးရင်ကျွန်တော်ဒီအပူချိန်တိုင်းရတယ်ဟုတ်ဟုတ်ကဲ့ခင်ဗျအလုပ်သမားချင်းချင်းပြန်လုပ်ခိုင်းရတာခင်ဗျကျွန်တော်တို့ခိုင်းနာပြီးတော့မှတို့ကျွန်တော်တို့ရှိရစာရွက်ကိုဒီသွေးပေါင်ချိန်တက်တဲ့စည်ရင်းပေါ့ကျွန်တော်ပြီးရင်အပူချိန်တက်တဲ့ကြားတဲ့စည်ရင်းပြီးကြောင်းအောက်ဆီဂျင်တက်ကြစည်ရင်းတွေကိုတို့တည့်ရောပြန်ယူတယ်ခင်ဗျအဲ့ဒီပြစ်တဲ့လူတွေလည်းအလုပ်သမားဆင်းနေတယ်တို့14ရက်ပေးနာတဲ့လူလည်းပေးနာတယ်ပေးမနာတဲ့လူလည်းပေးမနာဘူးဒီနေ့လိုကိုရင်းစနာပြန်လာတယ်ပြန်လာပြီးတော့နောက်နေ့လိုအလုပ်ဆက်ဆင်းရတဲ့လူတွေရှိတယ
်အချို့စက်ယုံတွေကတော့စက်ယုံတွင်းကတီးကြားအဆောင်မှာကိုဗစ်ကပ်ပိုးတွေ့ရှိသူတွေကိုတီးကြားခွဲစောင့်ကြည့်တာမျိုးတွေရှိပါတယ်တချို့စက်ယုံတွေကြတော့လေကိုဗစ်ပိုးတွေ့ရှိသူတွေကိုပြည်내ကျန်းမာရေးဌာနကဖွင့်ထားတဲ့စောင့်ကြည့်ရေးစင်တာတွေမှာထားပါတယ်ရှေ့ပြောင်းလို့သမားတွေအတွက်ကျမရေးဆောက်ရှောက်မှုအလုံလောက်ရဖို့ကတော့တိတ်မလွယ်ကူဘူးဆိုပြီးရှေ့ပြောင်းလို့သမားရေးလုပ်နေတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုံသမားရေးရာတာဝန်ခံဦးမင်းဦးကပြောပါတယ
်ဟိုကာဝယ်ဆောက်ရှောက်မှုတို့စံတက်စစ်ဆေးတာတို့အဲ့ဒီအပိုင်းမှာကျတော့သူတို့ထိုင်းနိုင်ငံသားတွေရောမှာပဲပြဿနာဖြစ်နေတာလေဥမာယောဂဖြစ်တဲ့ မိသားစုဆိုလို့ရှိရင်ဟဲ့လားအချိန်ကြီးတော့တင်းမှာသူတို့လမ်းမခေါ်နိုင်ဘူးလေဟိုသူတို့မှလည်းခုနကပြောတဲ့ဒီ facility ကမလုံလောက်လို့ပေါ့နော်အဲ့လိုလမ်းမခေါ်နိုင်လို့ဟိုမှာအတက်ကြီးရဲ့တချို့ case တွေမှာမပြောတာအတက်ကြီးရဲ့အပွားကြီးတွေသုံးသွားတာတို့ဘာလို့ဒါမျိုးတွေရှိတယ်လေဆိုတော့ရှင်းပြောင်းလို့ဒီမားရဲ့အတွက်ဆိုလို့ရှိရင်ပိုအောင်ဆိုးတာပေါ့
ဂျွန်လ20ရက်နေ့ကကိုဗစ်ရောဂါကြောင့်မြန်မာနိုင်ငံသား2ဦးသေဆုံးခဲ့ရကြောင်းကက်ယောဂါထိန်းချုပ်ရေးအဖွဲ့ကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါရယ်ဆုံခလာပြီးနဲ့ငါးတိတာစစ်ရုံကမြန်မာလူသမားတို့ဦးလည်းပြီးခဲ့တဲ့တစ်ပတ်ကသေဆုံးခဲ့ပါရယ်လက်ရှိထိုင်းနိုင်ငံရဲ့ကိုဗစ်တတိယလိုင်းမှာစစ်ရုံအလုပ်ရုံတွေနဲ့လူစီကားရဈေးတွေကနေတဆင့်အထူးတကူးဆက်ပြန့်ပွားနေတာဖြစ်ပါရယ်ထိုင်းနိုင်ငံမှာဂျွန်လ22ရက်နေ့ကအတီးပြုတ်လူနာ4050ယောက်မှာအများစုဟာစက်ရုံအလုပ်တွေကဖြစ်တဲ့ဆိုပြီးကက်ယောဂါထိန်းချုပ်ရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာထဝီစင်ကပြောသွားပါတယ်။ကဘာလက်ခီးသွွားလုပ်ငန်းကနေရရှိတဲ့ဝင်ငွေကိုမိခိုအားကိုးနေရတဲ့ထိုင်းနိုင်ငံကရက်120အတွင်းနိုင်ငံကိုအပြည့်အဝပြန်ဖွင့်ပြီးနိုင်ငံတကာခီးသည်တွေကိုပြန်လာခွင့်ပြုမယ်လို့လည်းထိုင်းဝန်ကြီးချုပ်ပရာယွတ်ချန်အိုချာကပြီးခဲ့တဲ့ရက်ပိုင်းကပဲပြောကြားထားပါတယ်ရှင်။
မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာဒါနဲ့တစ်ဆက်တည်းတင်ပြချင်တာကကံယောဂအရေးကြိုတင်ပြင်ဆင်မှုတွေမရှိခဲ့လို့ကဘာတဝမ်းမှာကိုဗစ် -19 ကပ်ပြီးဆိုကြီးပေါ်ပေါက်လာခဲ့ရပါတယ်ကိုဗစ် -19 ကံယောဂလောက်မပြင်းထန်ရင်တော့ဒီလိုကံယောဂမျိုးနောက်ထပ်ပေါ်ပေါက်လာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေတဲ့အကြောင်း VOA သတင်းတော်ကလုပီယာဆင်ရဲ့သတင်းကိုနန်းလောင်ကပြောပြမှာဖြစ်ပါတယ်
COVID-19 ကာယောဂါကြောင့်ကမ္ဘာသမားပိုဆွေးတော့ကရောက်ကြရသူမနေပါဘူး။တချို့အတိုင်းမျိုးတွေမှာကာယောဂါကနေလွတ်မြောက်စပြုလာနေပေမဲ့တချို့ကတော့အခြေအနေဆိုးနေတော့မှတချို့ဒေသတွေမှာဆိုရင်ကာယောဂါကန့်သတ်ချက်တွေဆက်ပြီးတော့ချမှတ်ထားရပါတယ်။သိပ္ပံပညာရှင်တွေအပါအဝင်လူအတော်များများကကာယောဂါကိုဘာကြောင့်မထိန်းချုပ်နိုင်သေးတာလဲဆိုပြီးတော့မေးခွန်းထုတ်ပါတယ်။ကယောဂါထိန်းချုပ်ရေးမှာပါဝင်ခဲ့ပူတဲ့အမေရိကန်ကူးစက်ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ရဲ့ညွှန်ကြားရေးမှောင်းဒေါက်တာ Tom Frieden ကအခုလိုသုံးသပ်ပါတယ
် We may never know whether COVID could have been stopped.
COVID အဆုံးသတ်သွားအောင်လုပ်နိုင်ပါမလားဆိုတာကျွန်တော်တို့သိချင်ပါလေသိနိုင်ပါလိမ့်မယ်။ဒါပေမဲ့ကျွန်တော်တို့နားလည်ဖို့လိုတဲ့အရေးကြီးတဲ့အချက်တခုရှိပါတယ်။အဲ့ဒါကတော့ကမ္ဘာတဝန်းကကျန်းမာရေးဝန်ထမ်းတွေဟာကယောဂါအဆုံးသတ်သွားအောင်နေ့စဉ်နဲ့အမျှအားစိုက်လုပ်ကိုင်နေတယ်ဆိုတဲ့အချက်ပါ
ကိုရိုနာဗိုင်းရပ်စ်မျိုးကွဲနောက်တစ်ခုကြောင့်ဖြစ်တဲ့ mass yoga ဆိုရင်လေလွန်ခဲ့တဲ့ဆယ်နှစ်လောက်ကအရှိအလဲပိုင်းကနေပေါ်ပေါက်ခဲ့တာပ
ါ I used to ask people when I was CDC director
CDC ညွန်ကြားမှုကတော့အမေရိကန်မှာ mass yoga ကူးစက်ပြန့်နှံ့ခဲ့ပြီးတော့မှတ်မိသလားလို့ကျွန်တော်မေးလို့ရှိခဲ့ပါတယ်အဲ့လိုမေးတဲ့အခါသူတို့နည်းနည်းပြေဝေသွားပြီးမှမမှတ်မိဘူးလို့ဖြေတတ်ကြပါတယ်ဒါကလည်းအမေရိကန်မှာ mass yoga ကူးစက်မှုမရှိခဲ့လို့မမှတ်မိတာပါဒီနည်းလမ်းတွေနဲ့ကျွန်တော်တို့စမ်းသပ်ခဲ့ကြပါတယ်စီပညာရှင်တွေနုံနုံကြကြဖြစ်နေအောင်လုပ်ခဲ့ပါတယ်။အဲလိုယောဂပိုးတွေလည်းတကယ်တွေ့ပါတယ်။ကူးစက်ပြန့်နှံ့သွားတာမျိုးတော့မရှိပါဘူး
။ဆင်းရဲတဲ့တိုင်းမြေတွေမှာတော့ကာယောဂါကိုဘလို့တိုက်ဖြတ်ခဲ့တယ်လဲဆိုတာကိုလေ့လာနေတဲ့ Resolve to Save Lives ဆိုတဲ့အဖွဲ့ကိုဒေါက်တာ Frieden ဦးဆောင်နေတာပါ။ခေါင်းဆောင်ကောင်းတွေ၊ကျန်းမာရေးဌာနနဲ့ကျန်းမာရေးလှုပ်သားတွေအတွက်ရင်းနှီးမြှုပ်နှံတာတွေနဲ့လူမှုအတိုင်းအဝန်းရဲ့ပတ်ဝန်းမှုကကာယောဂါကိုအောင်မြင်စွာထိန်းချုပ်နိုင်တဲ့အတ္တကတွေကိုလေ့လာမှုမှာတွေ့ခဲ့ရတာပါ။တခါမြေကြီးထဲမှာသဘာဝအတိုင်းပေါက်ပွားတဲ့ Anthrax Bacteria ပိုးမွားတွေကိုစားမိထားတဲ့တရိတ်ဆန်တွေလည်းကာကွယ်ဆေးထိုးမထားရင်သေဆုံးသတ်ပါတယ်။ Anthrax ပိုးကူးခံထားတဲ့တရိတ်ဆန်တွေရဲ့အသားကိုစားမိတဲ့သူတွေလည်းအသက်သေဆုံးနိုင်ပါတယ်။ကင်ညာနိုင်ငံမှာတော့ဒီရောဂါလက္ခဏာတွေကိုတွေ့ရင်အကြောင်းကြားဖို့စေတနာဝန်ထမ်းတချို့ကိုသင်တန်းပေးထားတာပါ။ပြီးခဲ့တဲ့နှစ်နှစ်လောက်ကလူနည်းစုကကြား Anthrax ရောဂါပိုးကူးစက်ပြန့်နှံ့ခဲ့တဲ့အချိန်မှာတော့စေတနာဝန်ထမ်းတွေရဲ့သတင်းပေးမှုနဲ့ကျန်းမာရေးဝန်ထမ်းတွေအချိန်မီထိန်းချုပ်နိုင်ခဲ့တာပါ။တရိစံအကောင်ကြီးတထောင်လောက်ကိုကာကွယ်ဆေးထိုးပေးခဲ့ကြတဲ့အတွက်ကာယောဂါဖြစ်မလာအောင်ကာကွယ်နိုင်ခဲ့ကြပါတယ်။လွန်ခဲ့တဲ့9နှစ်ကလည်းအနောက်အာဖရိကမှာအီဘိုလာကာယောဂါကိုတိုက်ထုတ်နိုင်ခဲ့ပါတယ်။ပိုလီယိုကာကွယ်ဆေးထိုးပေးတဲ့အဖွဲ့ကလူမှုအသိုင်းအဝိုင်းကြားပိုးရှိသူတွေကိုခြေရခံလိုက်နိုင်ခဲ့ကြတာပါ။လူမှုအသိုင်းအဝိုင်းတစ်ခုနဲ့တစ်ခုကြားဆက်သွယ်မှုတွေရှိကြတဲ့အတွက်ယောဂါပိုးရှိသူတွေကိုကောင်းကောင်းခြေရခံနိုင်ခဲ့တာလည်းဖြစ်ပါတယ်
။ Using the polio team within
ကာကွယ်ထိန်းချုပ်ရေးအရှိန်ကြီးဆောင်ရွက်နိုင်မယ့်နည်းလမ်းတွေကတစ်ခုဖြစ်တဲ့ပိုလီယိုကာကွယ်ဆေးထိုးအဖွဲ့ကို Lagos မြို့ထဲမှာဆေးလုခဲ့တာကအောင်မြင်တဲ့လုပ်ရပ်တစ်ခုဖြစ်တယ်ဆိုပြီးတော့ပြောဆိုသွားတာပါ။နိုင်ဂျီးရီးယားနိုင်ငံမှာတော့အီဘိုလာရောဂါကူးစက်မှုကိုနှစ်လအတွင်းထိန်းချုပ်နိုင်ခဲ့ပေမဲ့ယောဂါထိန်းချုပ်ရေးအထိုက်အခံလုပ်တဲ့တချို့နိုင်ငံတွေမှာတော့နှစ်နှစ်ကနေသုံးနှစ်လောက်ကြာမှယောဂါကိုထိန်းချုပ်နိုင်ခဲ့ပါတယ်။ကမ္ဘာတစ်ဝန်းကယောဂါကူးစက်မှုပြန့်နှံ့မသွားအောင်နိုင်ငံတွေပူးပေါင်းလုပ်ကိုင်ဖို့လည်းလိုပါတယ်။နောက်ထပ်ပေါ်ပေါက်လာမဲ့ကယောဂါအတွက်လည်းကမ္ဘာကြီးကအဆင်သင့်ဖြစ်မနေဘူးဆိုတာ COVID-19 ကယောဂါစီကသင်ငန်းစာရလိုက်သလိုပဲနောက်ထပ်ကယောဂါတစ်ခုလည်းပေါ်ပေါက်လာလိမ့်အောင်မယ်လို့ကျွမ်းကျင်သူတွေကပြောဆိုထားကြတာဖြစ်ပါတယ်။
UN မှာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA ရဲ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ရဲ့ဒီရေဒီယိုအစီအစဉ်ကိုအခုလိုမျိုးရုပ်သံအဖြစ်နဲ့လဲရှုစားနိုင်အောင်ဇွန်လဇန်ပိုင်းကနေစပြီးတော့ကြိုးပမ်းတင်ဆက်လာတာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေဖြစ်ပါတယ်အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုကိုအောင်ကပြောပြမှာဖြစ်ပါတယ်
အမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဂျနီဗာမှာတွေ့ဆုံပြီးရပ်ပိုင်းအကြံမှာသဘောထားတင်မှသူအီဘရာဟမ်ရိုက်စီကိုအီရန်သမ္မတအဖြစ်ရွေးချယ်ခဲ့တာပါသမ္မတဂျိုးဘိုက်ဒန်ကအခုလိုပြောရတယ်
But it is in the interest of both Russia and the United States.
Iran နဲ့ nuclear လက်နက်ပိုင်ဆိုင်ခွင့်မရအောင်ဆောင်ရွက်ဖို့ဟာ Russia နဲ့ American ရဲ့သဘောထားပါ။ဒါနဲ့ပတ်သက်ပြီးတော့လက်တွဲလှုပ်ဆောင်ဖို့သဘောတူထားပါတယ်လို့သူကပြောပါတယ်။ Iran ရဲ့ nuclear စီစဉ်ထိန်းချုပ်ရေးအတွက်2015ခုနှစ်ကနိုင်ငံတကာနဲ့သဘောတူချုပ်ဆိုထားတဲ့စာချုပ်အတိုင်းပြန်လိုက်နာဆောင်ရွက်ဖို့ April လကတည်းကလုပ်ငန်းစဉ်တွေပြင်ဆင်ခဲ့တာပါ။2015ခုနှစ်ကချုပ်ဆိုခဲ့တဲ့စာချုပ်မှာ Iran ပါဝင်လက်မှတ်ရေးထိုးမယ်ဆိုရင်နိုင်ငံတကာပိတ်ဆို့တိုက်ခတ်မှုတွေကိုပြန်ဖယ်ရှားပေးမယ်ဆိုပြီးတော့အပေးယူလို့ညှိနှိုင်းခဲ့တာပါဒါပေမဲ့လည်း2018ခုနှစ်မှာအမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကဒီစာချုပ်ကနေနှုတ်ထွက်ပြီးတော့အီရန်ကိုတိုက်ခတ်ပိတ်ဆို့ရာကြောင်းအီရန်ကလည်းလက်တုံပြန်နှုတ်ထွက်ခဲ့ပါတယ်အခုသမ္မတဘိုက်ဒန်လက်ထက်မှာတော့ဒီစာချုပ်ကိုပြန်ကောင်းတယ်ဖော်နိုင်မှုကြိုးစားနေပြီးအော်စတြီးယားနိုင်ငံဗီယက်နမ်မှာအီရန်နျူကလ িয়ার စာချုပ်စီစဉ်မှာပါဝင်တဲ့နိုင်ငံကိုယ်စားလှယ်တွေနဲ့အမေရိကန်ကိုယ်စားလှယ်ဆွေးနွေးခဲ့ပါတယ်။အီရန်နိုင်ငံသားရေးဝန်ကြီးကလည်းနောင်သမရသစ်စတင်တာဝန်ယူချိန်မတိုင်မီဒီနှစ်နှောင်းပိုင်းမှာသဘောတူညီချက်ရနိုင်ကြောင်းပြောပါတယ်။အင်ဘူရိုကတော့ဆွေးနွေးညှိနှိုင်းမှုတွေကနေသဘောတူညီမှုတွေရနိုင်ပြီဆိုတာမျိုးသဘောထားထုတ်ဖော်ပြသတာမျိုးမရှိပေမဲ့သတိနဲ့အကောင်းမြင်တဲ့သဘောမျိုးတော့တွေ့ရပါတယ်။အမျိုးသားလုံခြုံရေးအကြံပေး Jake Sullivan က
What I would say is that there is still a fair distance to travel.
ဖိဆိုတန်ခတ်မှုအီရန်အနေနဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်ပြီးတော့ဘယ်လိုကန့်သတ်လဲဆိုတဲ့ဆုံးဖြတ်ချက်စာတော်ရီနဲ့ပတ်သက်ပြီးသဘောတူညီမှုရဖို့အတော်လေးရှေ့ဆက်ဆွေးနွေးဖို့ကြံပါသေးတယ်။ဒါပေမဲ့လည်းဗီယက်နာမှာဆွေးနွေးခဲ့တာတွေအရလမ်းကြောင်းမှန်စီသွားနေတယ်လို့ပြောလို့ရပါတယ်လို့သူကပြောပါတယ်။ဆွေးနွေးပွဲတက်ရောက်တဲ့ကိုယ်စားလှယ်တွေအနေနဲ့သက်ဆိုင်ရာဆွေးရတွေနဲ့ပြန်တိုင်ပင်ဆွေးနွေးဖို့အီရန်ရေးဆွေးနွေးပွဲတွေကိုတနင်္ဂနွေနေ့ကရန်နာခဲ့ပါတယ်။အီရန်ဘက်ကတော့နျူကလ িয়ার စီစဉ်ကိုနိုင်ငံအခြေခံအဆောက်အုံလုပ်ငန်းရှင်တွေမှသာအသုံးပြုတာပါဆိုပြီးတော့ပြောဆိုထားပါတယ်ခင်ဗျာ။
အခုတော့အင်ကာနိညဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်ဖို့အချိန်ရောက်လာပါပြီခင်ဗျာမိုလိုတော့ဖ်စာစဉ်ဟာနာမည်ကသာညွှန်းဆိုထားတာကအကျန်းဖက်ဝါဒကိုအားပေးနေတဲ့ပုံပေါက်ပေမဲ့စာစဉ်ရဲ့အက်ဒီတာတူကတော့အဲ့ဒီလိုမျိုးမဟုတ်ဘူးလို့ပြောကြပါတယ်စာစဉ်ထဲမှာဖော်ပြတဲ့သတင်းတွေဟာသတင်းဌာနကြီးတွေကဖော်ပြထားပြီးထုတ်လွှင့်ထားပြီးသားသတင်းတွေကိုပဲထပ်ဆင့်ထုတ်လွှင့်နေတာဖော်ပြနေတာဖြစ်တယ်လို့ editor ကိုလင်းတန်ကပြောပါတယ်ကိုလင်းတန်ကိုကိုကျော်သိန်းကဆွေးနွေးတင်ဆက်ထားပါတယ
်ကိုလင်းတန် VOE နဲ့ဆက်သွယ်မိမြန်ဝင်ပြတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျဆိုတော့ကိုလင်းတန်ကဒီ Molotov စာစဉ်မှာဘာတာဝန်ယူထားပါတယ
်ဟုတ်ဟုတ်ကဲ့ကျွန်တော်ကဟို editor တာဝန်ယူတော့ပါဗ
ျဟုတ်ကဲ့ဆိုတော့ကျွန်တော်တွေ့တဲ့လောက်က Molotov စာစဉ်ကမနေ့ကတည်းဆိုရင်အမှတ်စဉ်7နှစ်အထိရှိသွားပြီပေါ့နော်ဆိုတော့ကိုလင်းတန်တို့ကမိုလိုတော့ဖ်စာစဉ်ကိုဘယ်လိုပုံစံမျိုးတပတ်ကိုတစ်ချိန်လားတစ်လတစ်ချိန်လားဘယ်လိုထုတ်နေပါသလဲခင်ဗျ။
ကျွန်တော်ကတပတ်တစ်ချိန်ထုတ်တာ
ဗျ။ဟုတ်ကဲ့။အဓိကဘယ်လိုရွယ်ချက်နဲ့ဒီစာဆောင်ကိုထုတ်တာပါလဲ
။အဓိကတော့ကျွန်တော်တို့ဒီဟိုအောင်တော့အော်နာဆီယနာဒေးရဲ့အချိန်မှာကျွန်တော်တို့တော်တော်များစဉ်းစားမိတာကဒီငယ်အများစုစဉ်းစားမိတာကသူတို့အင်တာနက်ကြီးဖြစ်ကြတယ်ဆိုတော့ဒါလည်းလုပ်တယ်။နောက်ပိုင်းဒရင်းမီဒီယာတွေကိုကန့်တယ်။အဲ့လိုမျိုးလုပ်လာလို့ရှိရင်ကိုယ်ကကိုယ်ပိုင် မီဒီယာတခုတော့လိုအပ်နေတယ်အဲ့မီဒီယာကတော့ကျွန်တော်ပြင်သက်ပါရှင်နဲ့ထုတ်ယူတဲ့စာရင်းပေါ့နော်အဲ့လိုမျိုးကတော့လူလက်ထက်ကိုရောက်ဖို့လိုအပ်နေတယ်အဲ့တော့အဲ့လိုဆိုတော့အခုစာရင်းစောင်းထုတ်ဖို့လိုတယ်ဆိုပြီးကျွန်တော်ထုတ်ကြတာပါအဓိကတော့ကျွန်တော်လှုပ်ရှားမှုတွေနဲ့အဆင်မပြေစေဖို့ရယ်ပြီးတော့ဒီလှုပ်ရှားမှုရဲ့နည်းလမ်းတွေညှိနှိုင်းလို့ရယ်ဒီလှုပ်ရှားမှုဆိုတာတော့ကျွန်တော်တို့ကမျိုးစုံပေါ့ဗျာဒီပြင်ကဒီတပိတ်တွေအပါအဝင်စီဒီယမ်လုပ်တဲ့ movement တွေကဒီဘက်ကကျွန်တော်စီရင်ကြည့်ရမယ့်ပတ်သက်တဲ့ကိစ္စတွေပေါ့ဗျာအဲ့ဒါတွေအတွက်အဓိကထားပြီးကျွန်တော်တို့ဟိုပြည်သူမျိုးကိုအဓိပ္ပာယ်မြင့်တယ်ပေါ့ဟိုဒေါ်လာရင်းနဲ့ဆက်မရကိုပေါ့ညှောက်ပြီးတော့ပေါ့ဗျာ
ဟုတ်ပြီအခုကိုလင်းတန်တို့ပြတ်သွားတဲ့အထဲမှာဒီစာဆောင်တွေမှာပါတဲ့ထဲတဲ့အကြောင်းအရာတချို့ကိုတော့အကြံပြန်ထားလဲရတယ်ပေါ့ဒီတက်ပို့ပြီးတော့ဒီစာဆောင်တွေမှာလာဘယ်လိုအကြောင်းအရာတွေဘယ်လိုကဏ္ဍတွေပါတယ်လဲဆိုတော့နည်းနည်းအသေးစိတ်ရှင်းပြပါလား
ဟုတ်ပါကျွန်တော်တို့ကဒီတော်လိုင်းနဲ့ပတ်သက်တဲ့ကြာကဏ္ဍပါတယ်ဆိုတော့ North Korea ဆောင်းမပါမယ်ပြီးတော့ဒီ FA ဆောင်းမပါမယ်ပြီးတော့အဲ့ FA ပေါ့နော် FA ပါမယ်ပြီးတော့ကျွန်တော်တို့တင်းတပတ်တွင်တင်းအတူပါပေါ့အတုံးတို့တင်းတူတော့ဆိုတော့ကျွန်တော်တို့နိုင်တလောက်ပြည်ပြီးမိတာရယ်နောက်ပြီးတော့လူလူကိုအားဖြည့်စီမယ်ဟာရယ်ဒီဟိုဘက်ကကျွန်တော်တို့ဘယ်လောက်ဖိနေတယ်ဆိုတဲ့ဟာမျိုးတွေဟိုအတိအကျပါပြီးတရင်ပြူထားမှာကျွန်တော်တို့ထည့်တယ်။နောက်ကတော့တစ်ခုကတော့ဒီကြေးမုံတို့ညီမလေးတို့မှာဒီနောက်ဆုံးဆောင်တဲ့နာမှာဆိုသူတို့ကဟိုနာရီတရင်ထည့်တယ်ကွာ။အဲ့တော့ကျွန်တော်တို့ဒီကျွန်တော်စာပြင်မှာကျတော့နောက်ဆုံးဆောင်တဲ့နာမှာတာရီတရင်ဆိုပြီးတော့ဒီဖြစ်ခွေးကိုဘယ်လောက်ကြရဲပြီးတော့ဘယ်သူတို့ရဲ့ရန်နေရာတွေကိုကျွန်တော်တို့ဘယ်လောက်ဖြည့်စီးလိုက်တယ်အဲဂျန်နေရာတွေဆိုတော့အတိအကျဒီထွေးရုံးကြီးအော်အချို့မျိုးယုံကြည်မရှိခါရတာဆိုတော့ဒီပြည်သူလူဝန်တော်ပြင်းနေလူတို့တာရင်ဖြစ်နေတဲ့တဲ့နေကိုကျွန်တော်ကနောက်ဆုံးမှာတာရင်ရင်းစုတည်တယ်ပြီးတော့ခုနကစောင်းမားတို့အဖီးတို့ကဏ္ဍတွေပါတော့အတိကတော့လူကိုအသိပညာအပြည့်နေတယ်နောက်တစ်ခုကဒီလှူရှားမှုတွေနဲ့အဆက်မပြတ်အောင်ကောတွေပေါ့နော်ကျွန်တော်တို့ဘယ်တော့ပြေးမောင်းမယ်ပြင်းဒီတစ်ခါမှပြင်းဒီတစ်ခါဖောင်းမယ်ဆိုတဲ့ကိစ္စမျိုးကိုကျွန်တော်တို့တွန်းတင်တဲ့စောင်းမားမျိုးပါပဲနောက်တစ်ခုကစီရင်စီရနဲ့ပတ်သက်တဲ့အဲကျွန်တော်လှုပ်ရှားမှုရင်ကြောက်ကြောက်စစ်ကိုလို့ရှင်နေမယ်ဆိုတဲ့ဟာမျိုးကြီးအဲ့လိုမျိုးကြီးကိုကျွန်တော်အဓိကထားပြီးတော့ထည့်ရတာ
ဟုတ်ကဲ့ဆိုတော့ကိုလင်းတဲ့အခုရှင်းပြသွားတဲ့အထက်မှာကျွန်တော်နားလည်တယ်လို့သတင်းတွေလည်းပါတယ်ပေါ့နော်ခုနပြောသလိုတာရေးသတင်းဆိုတာမျိုးပေါ့ဆိုတော့ဒီသတင်းတွေကဟလာကိုလင်းတဲ့တို့ဘလောက်အထိမှန်ကန်မှုရှိတယ်လဲဘလောက်အထိစိတ်ချရသလဲတကယ်ပဲဒီသတင်းတွေကတကယ်မှန်ကန်တဲ့သတင်းတွေလို့ယုံကြည်စိတ်ချရလောက်ပါရလားဗျ
အော်ဟုတ်ကဲ့ဒီကြားရတယ်ပါလို့လဲဆိုတော့ကျွန်တော်ဟိုရှေ့မှာတော့ကအင်တာနက်ချက်တောက်တဲ့ကာလရှိတယ်။အဲ့ဒီကာလမှာကျွန်တော်တို့ကတင်းတစ်ခုဖွဲ့တာတယ်။အဲ့ဒါကတော့ကျွန်တော်ကကိုဒီ VOA ပေါ့နော်။ VOA BBC RFA နောက်တစ်ခု TVB အဲ့လိုခိုင်တဲ့ဟိုလူကောင်းတဲ့ဒီပြကြခိုင်မာတဲ့သတင်းဌာနတွေပေါ့ဗျာ။အဲ့ဒီသတင်းဌာနတွေရဲ့သတင်းတွေကိုကျွန်တော်တို့ဗီဒီယိုနဲ့နားထောင်တယ်။နောက်ထောင်ပြီးတော့အဲ့ဒါလေးကိုကျွန်တော်တို့ gist ထုတ်ပြီးတော့ပြန်ကြည့်တယ်။အဲ့ဒီဟာတွေကနေပြီးတော့မှကျွန်တော်တို့အဲ့ဒီသတင်းတွေကိုပဲကျွန်တော်တို့ထုတ်ပါတယ်။ channel ဟာတော့ကျွန်တော်တို့အပြင်ကကြားတဲ့သတင်းကိုကျွန်တော်တို့ကိုယ်တိုင်လိုက်တာတော့မရှိဘူးပြ။အဲ့လိုလောက်ထိတော့ကျွန်တော်မလုပ်နိုင်ဘူး။ဟောဒီလိုမျိုးကျွန်တော်လူလူ message ပြန်ချက်ကိုတော့ဒီကနေအဲ့ဒီ BBC RFA ပြီးတော့အဲ့ဒီ video အဲ့ဒီသတင်းထောက်တာရဲ့သတင်းတွေကိုပဲကျွန်တော်တို့တစ်ဆင့်ပြန်ပေါ်ပြတာဖြစ်ပါတယ်။ဟု
တ်ဟုတ်ပြီ။ပြီးတော့
နောက်ပိုင်း internet ပြန
်ဟုတ်ဟုတ်ပြီပြောပါဦးလေ
။ဟုတ်ပြီ။ဒီကုနောပဲ internet ပြန်ရလာတဲ့အချိန်မှာကျတော့ကျွန်တော်တို့ဒီ website ဒီ training website ကြီးအနေနဲ့ကျွန်တော်တို့ဟိုတကယ်ချင်းတုပ်ပြီးတော့ရှာပြီးတော့ကျွန်တော်တို့ပြန်ပြီးရေးတယ်ကအဲ့လိုလုပ်တယ်က
အော်ဟုတ်ပြီဆိုတော့ကိုလင်းတန်းတို့ထည့်တဲ့သတင်းတွေဒီဟလာဥမာဆိုကြပါစို့ဗျာ Facebook ပေါ်မှာလူတွေကရေးကြတယ်ဘိုလ်လိုဖြစ်တယ်ဟိုနေရာမှာဘာဖြစ်တယ်ဒီနေရာမှာဘာဖြစ်တယ်ပေါ့နော်အဲ့လိုမျိုးတွေ့တဲ့မြင်သမျှတွေ့သမျှမြင်သမျှသတင်းတွေကိုထည့်တာမဟုတ်ဘဲနဲ့သတင်းဌာနကြီးတွေကနေပြီးတော့ထုတ်လွှင့်ပြီးသားသတင်းတွေကိုမှပြန်ကောက်ယူပြီးတော့ထည့်ပေးတာပေါ့
ဟုတ်ကဲ့ပါဗျာဟုတ
်ကိုလင်းတန်းတို့ကိုယ်တိုင်သတင်းတောက်မရှိဘူးသတင်းတွေမထည့်နိုင်ဘူးဆိုပေမဲ့ဆိုရှယ်မီဒီယာပေါ်မှာလူတွေရေးနေတဲ့ဟာတွေကိုလည်းပဲတွေးသမျှကိုလိုက်ထည့်တာမဟုတ်ဘဲနဲ့သတင်းဌာနကြီးတွေကအတည်ပြုပြီးသားထုတ်လွှင့်ပြီးသားဖော်ပြပြီးသားသတင်းတွေကိုမှကိုလင်းတန်းတို့ကပြန်ကောက်ယူပြီးတော့ဒီမိုလိုဒော့စာစင်ထဲမှာထည့်တာပေါ့နော
်ဟုတ်ကဲ့ပါဗျာဟုတ်ဟုတ်
ဆိုတော့အခုအမှတ်၁၂အထိရောက်သွားပြီးတဲ့အချိန်မှာကိုလင်းတန်းတို့စာစင်ကလူကြားထဲမှာဘယ်လောက်အထိပြန့်နေပါပြီလဲကိုလင်းတန်းဘာပြောနိုင်တယ်လဲ
ဟုတ်ကျွန်တော်တို့ပထမဦးဆုံးပေါ့နော်အပတ်စဉ်တစ်ထွက်တယ်ပေါ့နော်တစ်ထွက်တဲ့အချိန်မှာကလူတွေရဲ့လူလားတောင်းတမှုကတော်တော်အားကောင်းနေကြဘာလို့ဆိုအဲ့ချိန်ကလေ internet shutdown လို့လုပ်တဲ့အချိန်ကာလဖြစ်တယ်နောက်ခုကဟို ဆိုတော့ကျွန်တော်တို့စာပင်ကပို့ပြီးတော့မှဟိုလူငယ်တွေလောက်ကြတယ်ဆိုပြီးသတင်းမီဒီယာတွေမှာအရင်ပြန့်လာပြန့်လာတဲ့နောက်ပိုင်းမှာတော့နောက်တစ်ခုကဒီတရားဆောင်မတွေကိုသတင်းလို့စာလောင်တွေလည်းလူတွေကဘုံတော့အရန်လူချင်းတယ်ပြန်လူချင်းပြီးတော့ဟိုတောင်းလို့တော့တော်တော်ရှိတယ်အဲ့တော့ကျွန်တော်တို့ဖြန့်ပြီးပါဟိုရထဲတွေဖြန့်နေကိစ္စပေါ့နော်အဲ့တော့ဒီလိုတယ်နောက်တစ်ခုကဒီကကျွန်တော်တို့ online ရဲ့ PDF ကိုလူပေါင်း 8,900 ကျားမှာကျွန်တော်တို့ download လုပ်တယ်။ download ပြီးဖတ်ကြတယ်ပေါ့နော်။ပြီးတော့ကျွန်တော်တို့ဝီရာကပထမဆုံးဆင်းတော့ရန်ကုန်နဲ့မန္တလေးကိုပဲပထမဆုံး present တက်မှာဖြန့်လိုက်တယ်။အဲ့တော့ဒီကြတော့ဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီပြည်တော်ရေးဝန်ကြီးဌာနပေါ့နော်။ဒီစစ်ကောင်စီရဲ့ပြည်တော်ရေးဝန်ကြီးဌာနကျွန်တော်တို့ဂိုကော့စာတင်ကရောင်းဝင်စာတော်မဟုတ်ပါဘူးသူတို့ခွင့်ပြုထားတဲ့စာတော်မဟုတ်ပါဘူး TV ရောသူတို့ရဲ့မြမလေးကြီးမုံရပါချိန်ညာလိုက်တယ်အဲ့ဒီချိန်မှာကျွန်တော်တို့ကပို့ပြီးအောင်မြင်သွားတယ်ကြောပို့ပြီးအောင်မြင်သွားတယ်သူတို့ကပို့ပြီးတော့တောင်းတောင်းတတာရှိလာတယ်ကျွန်တော်တို့ကလေအဲ့ဒီတည်င်းကြီးကြောင့်သူတို့ကျွန်တော်တို့ပြင်ပြပြီးလဲကြလို့ပြောရပါတယ်အဲ့ဒါဆိုတော့ပို့ပြီး
တော့ကျွန်တော်အောင်မြင်သွားတယ်
ဆိုတော့ပြန်တက်ရောက်မှုလို့ပြောရပါပေါ့နော်တရားမဝင်ဘူးတရားဝင်ထုတ်နေတာမဟုတ်ဘူးလို့ကြေညာပေးလိုက်တော့မှပဲကိုစာစာဆောင်နိုင်မယ်လူပူတည်သွားလို့ဖြစ်သွားတာပေါ့ဟုတ်လား
ဟုတ်ကဲ့ဒါအဓိကတော့ဒီလိုကလူလူကတော့ဟိုကျွန်တော်တို့စာစဉ်ကိုပထမဆုံးထိတွေ့မှုမှာဟိုသူတို့ဟိုဘယ်လောက်ဖတ်တယ်ရှုတယ်ဆိုတာပဲသူတို့ကအဓိကအာဏာရှင်ကိုစန့်ကျင်ကြလို့ကြာအချင်းကမင်းတို့တရားမဝင်ဆိုတဲ့ဟာကတော့မတော်လူငယ်ထုတ်တာဒါတရားဝင်တယ်ငါတို့ယူမယ်ကွာဆိုပြီးတော့ကျွန်တော်တို့ကြီးတောင်းတတာဖြစ်လာတာက
ဟုတ်ကဲ့ဆိုတော့ဘာကြောင့်မူလူတော့ဖ်လို့နာမည်ပေးတာလဲကိုလင်းတက
်ဟောဟုတ်ကျွန်တော်တို့လူငယ်တွေဝိုင်းစင်းသားတဲ့ချိန်မှာစာစဉ်တစ်ခုထုတ်လုပ်မယ်ဆိုပြီးစာစဉ်ကိုနာမည်ပေးမယ်ပေါ့နော်ဘလူနာမည်ပေးပေးကြတယ်ဆိုတော့ကျွန်တော်အဲ့ဒီချိန်ကလာမှာကျွန်တော်တို့မှာ defense လုပ်စီရကျွန်တော်တို့ကအခုကံစီရစစ်စီရဟိုအဲ့နည်းနည်းဆောက်ဆောင်မရှိကြဘူးတို့မှာတနက်လည်းမရှိဘူးတုတ်ဒီဒါတွေအဲ့ဟိုအဝေးပြစ်လို့ရတယ်မိုလိုတော့နဲ့လေးกว่าဒါတော့ပြီရှိတာကအဲ့တော့နောက်တစ်ခု progressive ဖြစ်တဲ့နာမည်လေးဖြစ်ရမယ်ဒီမျိုးပြကြထဲမှာရေပန်းဆောင်နိုင်တဲ့နာမည်ဖြစ်ရမယ်ဆိုရင်ကျွန်တော်စဉ်းစားလိုက်တဲ့အချိန်မှာကျွန်တော်ဒီ defense load တင်နေမှာတုံးတယ်မိုလိုတော့ကိုကျွန်တော်ယူပြီးတုံးလိုက်တာပါလေအဲ့ဒီနာမည်ကို
ဆိုတော့ဒီမိုလိုတော့ဆိုတဲ့ဥစ္စာကကျွန်တော်တို့အကြံပြင်းအဖြစ်ပမာလို့ပြောမယ်ဆိုရင်လက်လုံးမီးလောင်ပုံပုံပေါ်ဗျာနော်အာသူကလောင်စာစီပါမယ
်
ပြစ်လိုက်တယ်ဆိုပလင်းထဲမှာထည့်လဲဘူးထဲမှာထည့်မယ်ပြစ်လိုက်တယ်ဆိုရင်သူကပေါက်ခွဲပြီးတော့မီးလောင်မယ်ပေါ့နော်အဲ့လိုအဲ့ဒီပြောရရင်တော့ဟိုဖောက်ခွဲပစ္စည်းလို့ပြောရမှာပေါ့နော်ဆိုတော့
ဟုတ်ကဲ့
အဲ့လိုနာမည်ယူထားတဲ့အတွက်ကိုလင်းတန်းတို့ကအကျန်းဖက်လုံရက်ကိုအားပေးတဲ့စာဆောင်လိုမျိုးဖြစ်နေတယ်ဒါမှမဟုတ်လေအကျန်းဖက်လုံရက်ကိုအားပေးတဲ့စာဆောင်လို့ပြောမယ်ဆိုရင်ကိုလင်းတန်းဘယ်လိုတုံ့ပြန်မလဲ
ကျွန်တော်တို့ကအကျဉ်းဖက်လို့ရဆိုရဟာကဟိုပြန်စဉ်းစားမှုလို့ရှင်ပေါ့ဗျာကျွန်တော်တို့ကဟိုခွေးအောင်ကြောင်ပြည့်ရင်ပြန်ကြိုက်ပြည့်ဆိုရဟာသဘောတရားရှိရပြာဒါကကျွန်တော်တို့ကဖိနှိပ်မှုများလာလို့ကျွန်တော်တို့ကပြန်လည်ခုခံတာဖြစ်တယ်ဒါကကျွန်တော်တို့ကအကျဉ်းဖက်တော့မဟုတ်ဘူးကျွန်တော်တို့က self defense ဖြစ်တယ်ဆိုပြီးကျွန်တော်တို့ယုံကြည်တယ်ဒီ Molotov ဆိုရဟာတူပေါ့ကွာပြင်းတဲ့အရာတွေအများသူတို့လက်ဆွဲမှာအများကြီးရှိတယ်ကျွန်တော်တို့ဖိနေတူပါဖိနေနေလို့ကျွန်တော်တို့ကပြန်လေခုခံရတာဖြစ်တယ်ဒါကိုကျွန်တော်တို့ကအကျန်းဖတ်တယ်လို့တော့ကျွန်တော်တို့လုံးဝမဖြစ်ဘူးအဲ့ဒီတော့ကျွန်တော်တို့စာစဉ်ကကျွန်တော်တို့တော်လိုင်းရေးအတွက်ကျွန်တော်တို့ခုပြန်လေခုခံရည်ဒီအကျန်းဖတ်စစ်ကောင်စီကိုချေမှုန်းရေးအတွက်ကျွန်တော်တို့ဖြစ်လာတဲ့စာစဉ်ဖြစ်တယ်လို့ကျွန်တော်ပုံပြီးယုံကြည်ပါတယ်ဗျ
ဟုတ်ကဲ့ကိုလင်းတန်းအစောပိုင်းပြောထားတဲ့အထက်မှာပါတယ်လူငယ်တွေလှုပ်တဲ့စာစဉ်ပေါ့နော်ကိုလင်းတန်းတို့အခုလှုပ်ကြတဲ့အထက်မှာဆိုကြပါစို့ဟလာကျွန်တော်တို့မြန်မာပြည်နိုင်ငံကြီးကြည့်မယ်ဆိုရင်လူငယ်တွေတော့မှအများတန်းလူကြီးတွေရှိတယ်လူကြီးတွေကလူငယ်တွေကိုကြိုးကင်နေဆိုတဲ့အာမျိုးရှိတယ်နိုင်ငံသမားအဟောင်းတွေနိုင်ငံသမားကြီးတွေကလူငယ်တွေကိုကြိုးကင်နေဆိုတဲ့အာမျိုးရှိတယ်ကိုလင်းတန်းတို့ကတကယ်ပဲလူငယ်တွေကြီးပဲလှုပ်တာလားကိုလင်းတန်းတို့နောက်မှာကိုလင်းတန်းတို့ကိုကြိုးကင်ပြီးတော့လမ်းညွှန်ပြီးတော့လှုပ်ပေးနေတဲ့လူတွေမရှိဘူးလား
ဟုတ်တယ်အဲ့ဒီမိကွာတော့ဟိုကျွန်တော်တို့ဖြစ်ခြင်းနဲ့မိကွာပဲကကိုယ့်အနေပြောလို့ရှိရင်ဟိုလူကြီးတွေဆိုတာသူတို့ကနည်းနည်းဝါးပြီးကြားတယ်ကိုနောက်ကိုမိခင်မိကွာလို့ပြောတော့မင်းတို့ဒီဘုံတော့ဆိုရဟာမျိုးဆိုရဟာလူကြီးတို့ကအဲ့နာမည်မျိုးနဲ့ကျွန်တော်တို့စာတုံးရင်မကြိုက်ကြဘူးအပွင့်ရမပြောရဒါကျွန်တော်တို့ကလူငယ်တွေကကျွန်တော်တို့ခံယူချက်နဲ့ကျွန်တော်တို့ယုံကြည်မှုနဲ့ကျွန်တော်တို့ဟိုတွားရစာစဉ်နဲ့ကြဟိုပတိယမှာတော့ကျွန်တော်တို့ကြိုးကင်လို့မရဘူးနောက်တစ်ခုကရှင်းပြောလို့ရှိရင်ကျွန်တော်တို့ဒီလူငယ်တွေကဟိုလူကြီးတွေရောဒီလက်ရှိအစိုးရရောတောင်းတနေတဲ့ဟို Federal Democracy ရောဒီ လက်လက်ပြမှတ်တာမှုဆိုသူတို့တက်တော့ပို့ပြီးတော့ကျွန်တော်တို့ကလူကျင်တတ်မှတ်မှုပို့ရှိပြီးရကကျွန်တော်တို့လူကျင်တဲ့ society ကသူတို့လူကျင်တဲ့ society ကပို့ရကအဲ့တော့ကျွန်တော်တို့ကမိုလိုတော့ကဟိုပါတယ်မဟုတ်ဘူးဒီ public democracy ရေးလောင်းနေတယ်ကျွန်တော်တို့ကရက်နေမှာမဟုတ်ဘူးကျွန်တော်တို့ဟိုလူကျင်တောင်းတတဲ့ဟာကလုံးဝတန်မှုကြီးညီညာရေးနောက်ကူကကျွန်တော်တို့ဟိုလူကျော်မလင်းရတော့ပါတာရပြုပြမှုရအသားရောင်ရဒါကြီးခွဲခြားဆူဆောင်မှုတွေကင်းစင်တဲ့နေရာအထိကိုကျွန်တော်တို့ကသွားကျင်တဲ့လူငယ်တွေဖြစ်တယ်အဲ့တော့ကျွန်တော်တို့တော့ပြည်သူ့မှလည်းရောင်းဆိုးမှုရောဘသူမှလည်းဆိုးမှုလို့မရပါဘူ
း။ဟာကိုလင်းတန်းကနေပြောတော့တယ်မှာဒန်းတူရေးဆိုတာပါတော့ကျွန်တော်ကောင်းတဲ့မှာချက်ကနေမြေကွန်းတစ်ခုဝင်လာတယ်။ကိုလင်းတန်းတို့အခုမိုလိုတော့ဆာစင်လုပ်နေတဲ့လူငယ်တွေအနေနဲ့ဒန်းတူရေးလို့ပြောမယ်ဆိုရင်ရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်ရင်ရောကိုလင်းတန်းတို့ရိုဟင်ဂျာဆိုတာကိုလက်ခံပါရလားရိုဟင်ဂျာအရေးကိစ္စကိုရောကိုလင်းတန်းတို့ဘယ်လိုများသဘောထားပါသလဲ
။ဟိုကျွန်တော်တို့တည်မြင်မှုအရာကဒါဟိုကျွန်တော်တို့ဟိုပမာယပါယအခြေခံမျိုးမပြောခဲ့ရင်တော့ဒီသားစိတ်နဲ့ကျွန်တော်တို့အဓိကထားပြီးကျွန်တော်တို့ပြောမယ်ဆိုလို့ပြောရှင်ဒီရိုဟင်ဂျာဆိုတာသူတို့မှာတကယ်ကိုစတိတ်လက်ဖြစ်နေတာဗျသူတို့မှာနိုင်ငံမရှိဘူးနိုင်ငံနေတဲ့လူကျွန်တော်တို့မှာဟိုကျွန်တော်တို့လူလူမျိုးဆိုရင်တော့မလက်ရှိဗျကျွန်တော်တို့ကဟိုဒီဆိုးရတဲ့ပတ်သက်ရင်ကျွန်တော်ကတရားမဝင်ဘူးခံစားရတဲ့လူတွေဗျအဲ့ဒီလူတွေကမြေဆိုင်ရာတော်တော်ခက်ပြီးတော့ဗျနိုင်ငံတော်မရှိဘူးဆိုတဲ့လူတွေအချင်းများတော်တော်ဒုက္ခရောက်တာအဲ့တော့ကျွန်တော်တို့ရင်းကြော်တော့ကျွန်တော်က accept လုပ်တယ်ကျွန်တော်တို့တို့အတွက်ရောက်ရရောက်ပိုင်ခွင့်ဆိုရဟာလို့ရတယ်ကျွန်တော်တို့ဟိုဝိုင်းဝန်းစဉ်းစားမှာဖြစ်တယ်ကျွန်တော်တို့ဒါမဲ့ကိုကျွန်တော်တို့ရလာမယ်ကျွန်တော်တို့တိုက်လို့နိုင်ရလာမယ်လူမှုလူ့ဘဝအတွက်မှာရင်းကြော်တွေကိုလည်းကျွန်တော်တို့နေရာပေးရတယ်မယ်လို့ကျွန်တော်လက်ခံပါတယ်ဗ
ျဟုတ်ပြီကိုလင်းတဲ့တောက်တကူကကိုလင်းအခုဆိုကြပါစို့လေအခုဒီຫນွေဥဒေါ်လာရေးပေါ့ကိုလင်းတန်းတို့ခေါ်သလိုຫນွေဥဒေါ်လာရေးအာဏာရှင်ဆန့်ကျင်ရေးဖက်ဒရယ်ဒီမိုကရေစီစသည်အပြင်ဒီလှုပ်ရှားမှုဒီတောင်းဆိုမှုဒီဥစ္စာတွေကိုဟလာအခုနောက်ပိုင်းဆိုရင်ကျွန်တော်တို့ပြစ်တာခတ်တာတတ်တာဖြတ်တာတွေဖြစ်လာတယ်ဆိုတော့တစ်ဖက်ကလည်းအာဏာသိမ်းစစ်ကောင်စီကနေပြီးတော့ဒါအမျိုးသားဒီမိုကရေစီပေါ်ချုပ် NLD ပါတီကနေပြီးတော့ဒီဟာတွေကိုကျူးလွန်နေဟလာဂျာကာလာမျိုးသားညွေဆွဲ NUG ကနေပြီးတော့ကျူးလွန်နေအကြံဖက်လိုဝက်ဒီ CRPH စသည်အပြင်ဆွဆွဲတာတွေရှိတယ်ဆိုတော့ကိုလင်းတန်းတို့စားဆောင်သည်ဟလာ NLD ပါတီကိုအလားထောက်ခံတဲ့ NUG ကိုထောက်ခံတဲ့ CRPH ကိုထောက်ခံတဲ့အဲ့ဒီအဖွဲ့အစည်းတွေအတွက်လုံနေတဲ့အကြံဖက်ဝါဒကိုအားပေးတဲ့စာဆောင်တစ်ခုပဲလို့များဆွဆွဲလာမယ်ဆိုရင်ကိုလင်းသက်ဘယ်လိုတုံ့ပြန်မလဲ
။ဟုတ်ကျွန်တော်တို့ကပြင်နေကြရင်ကျွန်တော်တို့အဖွဲ့အစည်းတစ်ခုအတွက်ပါတီတစ်ခုအတွက်ကျွန်တော်တို့တိုက်နေတဲ့ဟိုတိုက်ပွဲဝင်နေတဲ့စာဆင်တော့မဟုတ်ဘူး။အဲ့ဒီစာဆင်ကိုဟို organize လုပ်နေတဲ့လူငယ်တွေကလည်းဒီဖွဲ့စည်းတစ်ခုတည်းအတွက်ဟိုအတွက်လုံးတော့မဟုတ်ဘူးလူဖွဲ့စည်းတစ်ခုလုံးအတွက်ကျွန်တော်တို့အလုံးလုံးများဖြစ်တယ်အဲ့တော့ဒီကျွန်တော်တို့ကိုဒီအကြံဖက်စစ်ကောင်စီကကျွန်တော်တို့ကိုတရားဝင်ဖို့အကြံဖက်မှုအားပေးနေတဲ့လူတွေလို့ပြောလို့ရှိရင်ကျွန်တော်တို့ကပြန်အောင်ရှင်းပြဖို့ပဲဘာလို့ဆိုတော့သူတို့ကရှင်းပြရင်လူသက်အကြံဖက်နေတာဖြစ်တယ်ဒီလေးလအတွင်းမှာလူပေါင်းထောင်ပြီးတော့သူတို့တက်ပြီးတော့ပြီဆိုတော့အတားကဟိုပြန်ပြီးကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကကျွန်တော်တို့ပြည်သူလူထုကိုတက်တယ်တရားမဝင်များတာမှုမရှိတဲ့အလုပ်တွေကိုသူတို့လုပ်တဲ့အတွက်ကျွန်တော်တို့ကပြန်လဲခုခံမယ်သူတို့ကိုကျွန်တော်တို့အကြံဖက်ဖြစ်ကောင်းစီကိုကျွန်တော်တို့ပြန်လဲချေမုန်းဖို့အတွက်ကျွန်တော်တို့ကပြည်သူလူထုအတွက်ကျွန်တော်အလုံးလုံးနေတဲ့စာရင်းတောင်ဖြစ်တယ်လို့ကျွန်တော်ယုံကြည်တယ်ပြည်သူလူထုအတွက်နောက်တစ်ခုကကျွန်တော်တို့လူမှုလူ့ဖွဲ့စည်းအတွက်ဒီမကောင်းတဲ့ဒီစစ်မေးစာဆိုးတွေကိုကျွန်တော်တို့ရှင်းထုတ်ဖို့ကျွန်တော်တို့ကြိုးစားနေတဲ့အဖွဲ့အစည်းဖြစ်တယ်လို့ကျွန်တော်တို့ကိုကျွန်တော်တို့ယုံကြည်ပါတယ်ဗျ
။ကိုလင်းတန်းကအဖွဲ့အစည်းတစ်ခုအတွက်လှုပ်လှုပ်တာမဟုတ်ဘူးလူအဖွဲ့အစည်းအတွက်လှုပ်လှုပ်တယ်ဆိုတော့ဗမာပြည်မှာအဓိကဟလာလူတွေအားလုံးမျှော်ကြည့်ကြတဲ့ခေါင်းဆောင်ဆိုတာရှိတယ်ဒေါ်အောင်ဆန်းစုကြည်ပေါ့ဒေါ်အောင်ဆန်းစုကြည်နဲ့ပတ်သက်လို့ရောကိုလင်းတန်းတို့ကဘယ်လိုသဘောထားသလဲအဖွဲ့အစည်းတစ်ခုအတွက်လှုပ်တာမဟုတ်ဘူးဆိုတော့ဒေါ်အောင်ဆန်းစုကြည်အတွက်လှုပ်လှုပ်တာရောဟုတ်ပါသလ
ားကျွန်တော်တို့ကဒေါ်အောင်ဆန်းစုကြည်အတွက်လှုပ်လှုပ်တာလည်းမဟုတ်ဘူးဗျပုံမှန်လည်းပြောရင်သူကတော့ပြည်တော်ထောက်ခံမှုရှိရဆိုတော့လေကျွန်တော်တို့လက်ခံပါတယ်ဒါဒီလူလူကသူ့ကိုထောက်ခံမှုအများကြီးရှိတယ်လက်ခံတယ်ဒါပေမဲ့ကျွန်တော်တို့ကတောင်းဆန်းစစ်ကြီးလုံလောက်ရေးတစ်ခုတည်းအတွက်ကျွန်တော်အလုံးလုံးပြရလည်းမဟုတ်ဘူးတောင်းဆန်းစစ်ကြီးတို့အလုံးလုံးပြရလည်းမဟုတ်ဘူးဟိုလက်ရှိပြည်သူလူထုတွေရေပြီးတော့လူမှုလူပတ်ဝန်းကျင်လူဖွဲ့စည်းတစ်ခုလုံးအဆင်ပြေရေးတော့ကျွန်တော်တို့ကြိုးစားအားထုတ်နေတဲ့အဖွဲ့အစည်းတွေလူလူငယ်တွေပါဗျာ
အခုဆိုရင်ကိုလင်းတန်းအာနာသိန်းလာဖေဖော်ဝါရီတရနေ့ရနေပြီအာနာသိန်းလာဟလာမတ်ဧပြီမေဂျွန်လေးလခွဲကျော်လာပြီပေါ့နော်ဒီလောက်ပဲကြော်လာပြီအာနာသိန်းစစ်ကောင်စီကတော့လက်ရှိအာနာကိုဆက်ယူထားတော့မယ်ဆန့်ကျင်တဲ့လူတွေကလည်းပဲဆက်ပြီးတော့ဆန့်ကျင်နေတော့မယ်တော်လှန်နေတော့မယ်ဒီလှုပ်ရှားမှုကအခုဆိုရင်ကိုလင်းတန်းကနေပြောသလိုအသက်ဆုံးပါသွားတဲ့လူတွေလည်းပဲ
တဖြည်းဖြည်းဖြည်းတနည်းတနည်းပုံများလာပြီပေါ့နော်ဖန်ခံထားတဲ့လူတွေထောင်ချတော့တဲ့လူတွေကိုလေးငါချူရင်းတဲ့လူတွေစသဖြင့်အပြင်ဆုံးရှုံးမှုတွေကတော်တော်များနေပြီလူလူကြားမှာလည်းပဲအကျက်အတဲတွေဟလာနေစဉ်နေတူကဘေးဒုက္ခနဲ့ရင်ဆိုင်နေရတာတွေလည်းပဲရှိနေပြီဆိုတော့ကိုလင်းသက်ကိုတိုင်ကဒီလှုပ်ရှားမှုတည်တကယ်ပဲအောင်မြင်မယ်လို့ခိုင်ခိုင်မာမာယုံကြည်ပါရဲ့လားကိုလင်းသက
်ကျွန်တော်တို့ကတော့ဘုရားမြင်ပြောရင်ကျွန်တော်ဒီတက်ကိုနိုင်မယ်လို့လုံးဝယုံကြည်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီဟိုနှစ်လလောက်ကင်းမှာကိုကျွန်တော်တို့ကဟိုကျွန်တော်တို့ရဲ့နိုင်ငံကြီးပြည်သူလူထုရဲ့နိုင်ငံကြီးရဲ့အခြေအနေကတဖြည်းဖြည်းချင်းချင်းကိုမြင့်တက်လာခဲ့တယ်။လမ်းပေါ်မထွက်ဘူးဆိုပြီးတော့မှနေတိုင်းနဲ့လမ်းပေါ်လည်းထွက်လာတယ်။လမ်းပေါ်ထွက်ပြီးတော့ကျွန်တော်တို့ကိုဖိနှိပ်တဲ့အချိန်မှာကျွန်တော်တို့ခုပြရမယ်ဆိုရအတိဝင်လာတယ်။နောက်ဆုံးဒီဖြစ်အနာယူတွေကိုကျွန်တော်တို့ကလက်နက်ကန်ပြီးတော့တော်လန်ရအောင်လည်းဆိုရအတိဒီလိုမှဖြစ်လာပြီအဲ့တော့ကျွန်တော်တို့ကလုံးဝနိုင်တယ်လို့ကျွန်တော်ယုံကြည်တယ်အဓိကအရေးကြီးဆုံးကတော့ကျွန်တော်တို့ဒီနည်းနဲ့တိုက်ပွဲဝင်မှရမယ်ဒီလိုအရေးကိုအလေးထားပြီးတော့ကျွန်တော်တို့ဆက်လက်တိုက်ပွဲဝင်လို့ရှိရင်တော့ကျွန်တော်တို့ဒီပွဲကကျွန်တော်နိုင်ဝင်နိုင်ရမယ်လို့ကျွန်တော်ယုံကြည်ပါတယ်ဗ
ျဟုတ်ကဲ့ပါကိုလင်းသက်ဘာများဖြည့်ဆွတ်ပြောချင်ပါသေးလဲ
ဟုတ်ကျွန်တော်ဖြည့်ဆွတ်ပြောချင်တာတော့ကျွန်တော်တို့မူလတော့ကယုံကြည်တာကကျွန်တော်လူမျိုးအရေးကိုအလေးထားမှဒီပဒေပြောင်းမှုကိုကျွန်တော်တို့သွားလို့ရမယ်ဆိုတော့ကျွန်တော်တို့ယုံကြည်တယ်။တူတူတောက်တဲ့တစ်ခွက်စီးတဲ့အတွက်ကျွန်တော်တို့အလုံးလုံးနေကြတာမဟုတ်ဘူး။ဒီတိုင်းပြည်တစ်ခုလုံးအတွက်ဒီကဘာကြီးရဲ့လူပတ်ဝန်းကျင်လူဖွဲ့စည်းတစ်ခုလုံးအတွက်ကျွန်တော်တို့ကဒီပွဲကိုကျွန်တော်တို့တော်လန်နေတာဖြစ်တယ်။အဲဒီအတွက်လူမျိုးစုအရေးကိုအလေးထားမှကျွန်တော်တို့လူကျင်တဲ့ပဒေဒီပြောင်းမှုကိုရောက်ခဲ့လို့ယုံကြည်တယ်လို့ပြောချင်ပါသေးတ
ယ်။ဒီ UI နဲ့ဆက်သွယ်မြင်ရမယ့်ပြုတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကိုလင်းသက်ဒေးရန်ကင်းပါစီခင်ဗျာ
။ဟုတ်ကဲ့ပါအကျဉ်းတင်ပါတယ်ခွေးရိုးရယ်လည်း
မိုလိုဒော့ဖ်လက်ကမ်းစာစဉ်ရဲ့အက်ဒီတာကိုလင်းတန်နဲ့ကိုကျော်ကျော်သိန်းဆွေးနွေးတင်ဆက်ထားတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ရထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းညင်တယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာသတင်းအကျဉ်းချုပ်ကိုမှန်ရင်ချင်းနိုင်ကပြောပြပေးပါအောင်ဗျာ
။ကောင်းပါပြီရှင်။မန္တလေးမြို့မှာအင်္ဂါနေ့ကစစ်ကောင်စီတပ်တွေနဲ့မန္တလေးပြည်သူ့ကာကွယ်ရေးအဖွဲ့ PDF MDY တို့ကြားအပြန်အလှန်ပစ်ခတ်ခဲ့တဲ့သတင်းတွေနဲ့ပတ်သက်လို့အကြမ်းဖက်မှုပုံစံအားလုံးကိုရှုတ်ချတဲ့အကြောင်းကုလသမဂ္ဂကပြောကြားလိုက်ပါတယ်။နယူးယောက်ကုလသမဂ္ဂဌာနချုပ်မှာအင်္ဂါနေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအထွေထွေမှုချုပ်ရုံးရဲ့ပြောခွင့်ရ Stephen Dujarric ကထိတ်လန့်စရာကောင်းတဲ့မန္တလေးကအကြမ်းဖက်မှုသတင်းကိုကြားသိမြင်တွေ့ခဲ့ရတဲ့အကြောင်းနဲ့အကြမ်းဖက်မှုပုံစံအားလုံးကိုထပ်ပြီးရှုတ်ချကြောင်းဒီမိုကရေစီငြိမ်းချမ်းရေးလူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးအတွက်မြန်မာပြည်သူတွေရဲ့လှုပ်ရှားမှုတွေပေါ်ကုလသမဂ္ဂရဲ့မစုံမနစ်ထောက်ခံမှုကိုထက်လောင်းအတည်ပြုကြောင်းပြောသွားပါတယ်။အခုလိုမြန်မာစစ်တပ်ရဲ့အကြမ်းဖက်လုပ်ရက်တွေနဲ့ဖိနှိပ်မှုတွေအဆုံးသတ်စေရေးနိုင်ငံတကာအတိုင်းအဝိုင်းရဲ့ကြိုးပမ်းမှုတွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရဲ့ဌာနဒုတိယဝန်ကြီးဝင်တီရှာမန်နဲ့ကုလသမဂ္ဂအတွေ့အကြုံမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှာရန်နာဘာဂနာတို့ဟာဝါရှင်တန် DC မှာမနေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်။ကုလသမဂ္ဂအတွေ့အကြုံမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှာရန်နာဘာဂနာဟာသူ့ရဲ့အာရှခီးစဉ်အတွင်းအပြီးမှာတော့နယူးယောက်ကုလသမဂ္ဂဌာနချုပ်ကိုရောက်ရှိနေပြီးအမေရိကန်အစိုးရထိတ်တန့်အရာရှိတွေနဲ့လည်းလာရောက်တွေ့ဆုံခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဆီယနာတင်ပြီးတဲ့နောက်ပိုင်းဥပဒေမဲ့ဖမ်းဆီးထိန်းသိမ်းမှုတွေနဲ့ညှဉ်းပန်းနှိပ်စက်မှုတွေရှိနေကြောင်းဒီတော်တွင်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကြီးဖြစ်တဲ့ HRW ကထုတ်ပြန်ကြေညာလိုက်ပါတယ်။ဆယ်ကျော်သက်လူနေတအုပ်ခါဆိုရင်လုံခြုံရေးတပ်ဖွဲ့တွေကအပြင်းထန်ရိုက်နှက်မြေကြီးတဲ့လေဘေးမြုပ်အောင်ထားပြီးညှဉ်းပန်းနှိပ်စက်ခဲ့တဲ့အကြောင်းအဲ့ဒီHRW ရဲ့အင်္ဂါနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင
်ကျေးဇူးပါမိုင်ကြီးဒီကနေ့မနေ့တည်းအစီအစဉ်ထုတ်လို့ရေးမှုတွေကတော့ကိုရဲမွန်နဲ့ကိုခမောင်စိုးမင်းတို့ဖြစ်ကြပါတယ်အသံပိုင်းဆိုင်ရာအင်ဂျင်နီယာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Kevin Fowler တို့ဖြစ်ကြပါတယ်ဒီကနေ့မနေ့တည်း VO ရဲ့အစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်အထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေကျွန်တော်တို့တင်ဆက်ခဲ့ကြတာဖြစ်ပါတယ်။သတင်းရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program